Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဇန်နဝါရီလ28ရက်တနင်္ဂနွေနေ့က VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240 48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါ။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာစစ်နေနေအသေးခံဘုံးခွဲမှုကြောင့်တေဆုံးလာသူက95ဦးရှိပြီးဒဏ်ရာသူက160ကျော်နေပါပြီ။ရုရှားနိုင်ငံဆိုချီမှာကျင်းပမဲ့ဆီးရီးယားရေးဆွေးနွေးပွဲကိုကုလသမဂ္ဂအထူးတန်တမန်တက်ရောက်မှာဖြစ်ပါတယ်။လာမယ့်အင်္ဂါ January 30ရက်နေ့မှာ American သမ္မတကနိုင်ငံတော်အခြေပြမိန့်ခွန်းကိုပြောကြားမှာပါ။အိန္ဒိယကိုတောက်ရောက်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဆနေမနေ့ပိုင်းမှာအိန္ဒိယသမ္မတနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမကွန်ရယ်
။ကောင်းပါပြီရှင်။ဒီနိုင်ငံတကာသတင်းတွေအပြီးမှာတော့အရင်ဆုံးကုလချစ်ကြည်ရေးတန်တမန်ဟောလိဝုဒ်မင်းသမီးနဲ့အဖွဲ့ဟာဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုအကူအညီပေးခဲ့ပါတယ်
။ It is very important we are here because what the Rohingya people are going through are
ဒုက္ခတဲ့တူကြီးစင်တူချင်းစီကိုလူအခွင့်ရေးထိုက်ထိုက်တန်တန်ပေးတင်တယ်လို့ပြောသွားတာကိုနားဆင်ကြရမှာပါမြန်မာအမျိုးသမီးတွေနိုင်ငံရေးမှာပို့ပြီးတော့များလာပုံနဲ့သူတို့ပါဝင်တဲ့အခမ်းကဏ္ဍနဲ့ပတ်သက်တဲ့သူတေသနာစာရန်အကြောင်းမြန်မာရေးသုံးသပ်ချက်နဲ့ဤရင်အသုံးတွေတင်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ပါတယ်စီဇန်ဒုတိယပိုင်းမှာတော့စနေညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးကြားကြရမှာပါရှင်အခုတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကအစိုးရအဆောက်အဦအပြင်ဘက်မှာလူအုပ်ရှိနေတဲ့နေရာမှာစနေနေ့ကအသေးခံကားဘုံးခွဲတိုက်ခိုက်ခဲ့တဲ့အတွက်ထိဆုံးလာသူကအနည်းဆုံး95ဦးရှိတယ်လို့လူပေါင်း163ဦးကျော်ဒဏ်ရာရရှိခဲ့ပါတယ်။ထိဆုံးသူရေအတွက်ကိုအာဖဂန်ကျန်းမာရေးဝန်ကြီးဌာနကနေအတည်ပြုပေးခဲ့တာပါ။ကဘူးမြို့လည်းကအာဖဂန်ပြည်ထောင်ဝန်ကြီးရုံးအဆောက်အဦဟောင်းနားမှာပောက်ကွဲမှုဖြစ်ပွားခဲ့တဲ့နောက်မင်းမောင်ထူထပ်တဲ့မိခိုးလုံးတွေနဲ့ကောင်းကင်မှာဖုံးလွှမ်းသွားတာတွေ့ရတယ်လို့ကိုရိုင်းတွေ့မြင်သူတွေကပြောပါတယ်။အာဖဂန်ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရနတ်စရတ်ရဟီမီကတော့အသေးခံဘုံးခွဲသူဟာလူနာတင်ကားမှာဖောက်ခွဲပစ္စည်းတွေအပြည့်အစုံပြီးအရက်သားတွေစုဝေးနေတဲ့နေရာမှာဖောက်ခွဲပစ်ခဲ့တာလို့ပြောပါတယ်ဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာဖြစ်ကြောင်းတာလီဘန်တွေကချက်ချင်းပဲပြောဆိုခဲ့တာပါတာလီဘန်ပြောခွင့်ရကသူတို့အဖွဲ့ဟာအာဖဂန်လုံခြုံရေးတပ်သားတွေနဲ့အတူရှိနေတဲ့လူအုပ်ကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာလို့ပြောပါတယ်တာလီဘန်တွေရဲ့အခုတိုက်ခိုက်မှုကအမေရိကန်တွေအမေရိကန်ရဲ့မိတ်ဆွေတွေပါဝင်တဲ့ဧည့်ခီးသွားတွေကိုပြစ်မှတ်ထားတိုက်ခိုက်တာခံနေရတဲ့အာဖဂန်နိုင်ငံလုံခြုံရေးအတွက်လှုပ်ဆောင်ဖို့အမေရိကန်ရဲ့တန်တိတ်ထံကိုပြန်လည်ခိုင်မာစေချောင်းသမ္မတအင်မြူကစနေနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ
်ဆီသတင်းမှာတဲ့ရုရှားနိုင်ငံပင်လယ်နဲ့နားကဆိုချီမြို့အပန်းဖြေစခန်းမှာကျင်းပဖို့ရှိတဲ့ဆီးရီးယားညဉ့်ဉန်းရေးဆိုင်ရာဆွေးနွေးပွဲကိုကုလသမဂ္ဂအထူးတန်တမန်တွေတက်ရောက်မှာဖြစ်ပါတယ်အဲ့ဒီဆွေးနွေးပွဲကိုရုရှားအစိုးရကဥဆောင်စီစဉ်နေတာပါတနင်္လာနေ့မှာစတင်ကျင်းပမယ့်ညဉ့်ဉန်းရေးဆွေးနွေးပွဲမှာကုလသမဂ္ဂဝန်ရင်တန်တမန်စတက်ဖန်မစ္စတူရာကိုအထူးကိုယ်စားလှယ်အဖြစ်ဆေးလွှတ်ဖို့ကုလအတွင်းမှုချုပ်ကဆုံးဖြတ်ထားပါတယ်ရုရှားအစိုးရရဲ့ထုတ်ပြန်ကြေညာချက်အရဆိုချီမှာပြုလုပ်မဲ့သူတို့အခေါ်ပင်လယ်နဲ့ညဉ့်ဉန်းရေးကွန်ဂရက်ဟာကုလသမဂ္ဂလှုပ်ဆောင်နေတဲ့ဆီးရီးယားညဉ့်ဉန်းရေးလုပ်ငန်းစဉ်တွေကိုအရေးပါတဲ့အထောက်အကူတွေဖြစ်စေမယ်လို့ယူဆတဲ့အတွက်ကုလသမဂ္ဂကဆိုချီဆွေးနွေးပွဲကိုတက်ရောက်ရတာဖြစ်ကြောင်းကုလတွင်းမှုချုပ်ကပြောပါတယ်ဆီးရီးယားအစိုးရနဲ့အတိုက်ခံကိုယ်စားလှယ်တွေကြားကုလသမဂ္ဂကဂျာဝင်ဆစ်ဆက်ပေးတဲ့ညဉ့်ဉန်းရေးဆိုင်ရာဆွေးနွေးပွဲတစ်ရက်ကိုဩစတြီးယားနိုင်ငံဗီယန်နာမြို့မှာပြီးခဲ့တဲ့ရက်ပိုင်းကပဲကျင်းပပြီးစီးခဲ့တာဖြစ်ပါတယ်ကုလလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2254 အရဆီးရီးယားမှာညဉ့်ဉန်းရအောင်အကောင့်ထည့်ဖော်ဖို့ဖြစ်ပါတယ
်လာမယ့်အင်္ဂါနေ့ January 30ရက်နေ့မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်အခြေပြမိန့်ခွန်းကိုပြောကြားမှာဖြစ်ပါတယ်ဒီမိန့်ခွန်းမှာအမေရိကန်ရဲ့မိတ်ဆွေတွေနဲ့ရန်သူတွေနဲ့ပတ်သက်ပြီးရှင်းလင်းဆွေးနွေးမှာဖြစ်တယ်လို့ကမ္ဘာတဝန်အကြမ်းဖက်သမားချိန်မုံရဲ့အတွက်သူ့ရဲ့ကြိုးပမ်းမှုတွေကိုတင်ပြဖို့ရှိတယ်လို့ထရမ့်အစိုးရအဖွဲ့အကြီးအကဲအရာရှိသူကပြောပါတယ်အသေးစိတ်ကတော့အင်ဗျူကထုတ်ခေါ်မပြောပေမဲ့နျူကလ িয়ার ထိပ်ဖူးတက်ဒုံးကြီးအမေရိကန်ကုန်းတွင်းပိုင်းအထိအရောက်ပြစ်ခတ်နိုင်စွမ်းရှိအောင်မြောက်ကိုရီးယားရဲ့ကြိုးပမ်းနေမှုနဲ့ပတ်သက်ပြီးမိန့်ခွန်းမှာထည့်သွင်းပြောဆိုမယ်လို့မျှော်လင့်ထားကြောင်းအတည်ပြုပြောဆိုပါတယ်လွတ်တော်နှစ်ရက်ပါဝင်တဲ့အထူးစည်းဝေးမှာအမေရိကန်သမ္မတတွေပြောကြားလေးရှိတယ်နှစ်ပတ်လည်မိန့်ခွန်းဟာပြည်တွင်းရေးကိစ္စရပ်တွေကိုဇောင်းပေးလေးရှိပါတယ်သမ္မတထရမ့်မိန့်ခွန်းကလည်းအလားတူဖြစ်ဖို့များပါတယ်ဒါပေမဲ့အမျိုးသားလုံခြုံရေးကုန်သွယ်ရေးနဲ့လူဝင်မှုကြီးကြပ်ရေးဆန်ရတွေကိုပါပြောကြားဖို့ရှိတာမို့ဒီမိန့်ခွန်းကိုနိုင်ငံတကာကလည်းစိတ်ဝင်စားနဲ့စောင့်ကြည့်ဖို့ရှိပါတယ် သမ္မတထရမ့်ဟာကုံတွယ်ရေးမှာတရားမျှတပြီးအပြန်အလှန်ရှိရမယ်သဘောကိုအလင်းနဲ့ထားပြောကြမှာဖြစ်တယ်လို့အမည်မဖော်လို့တဲ့အရာရှိကသတင်းတောက်တွေကိုပြောကြတာပါတရုတ်ရဲ့ကုံတွယ်မှုဆံရလှုပ်ဆောင်မှုတက်ထရမ့်အစိုးရအဖွဲ့မှာကြခင်ကမှအရေးယူမှုတွေနဲ့ပတ်သက်ပြီးလည်းပြောကြနိုင်တယ်လို့ဆိုပါတယ်သမရထရမ့်မင်းကမပြောခင်မှာကတ်မှကတ်ပြီးလူဝိမှုကြီးကြပ်ရေးဆန္ဒပြုပြင်ပြောင်းလဲဖို့အငင်းပွားနိုင်မွေးရှိတဲ့အဆိုတွေကိုသမရအင်ယူကနေချပြနိုင်ခြင်းရှိတယ်လို့လက်တော်အမတ်တွေကြားရေပန်းသိမ့်မစားတဲ့ဂျားကပဲအတီးပြုတ်ပေးဖို့သမရကတုမင်းကွန်ခဲတဲ့ကနေကွန်ဂရက်ကိုပန်ချဖို့ရှိတယ်လို့လည်းအရာရှိတွေကပြောပါတယ်ဒါပြင်အလောက်ကိုင်းစီးပွားရေးနဲ့အခွန်ဆန္ဒပြုပြင်ပြောင်းလဲတွေပါဝင်ကိစ္စရပ်တွေကိုသမရကတုမင်းကွန်နဲ့မှထည့်သွင်းပြောကြမှာဖြစ်ပါတယ
်ရုရှားလူလာထောက်ခံတဲ့ချက်ပြည်သူသမရနိုင်ငံရဲ့လက်ရှိသမရလေးရဇွန်ဝါဒီမီလို့ဇမန်ဟာနောက်ထပ်သမရတက်တန်းအတွက်စနေနေ့မှပြန်လည်အရွေးခံလိုက်ရပါတယ်ရွေးကောက်ပွဲမှာသူ့ရဲ့ပြန်ပွဲဥရောပသမဂ္ဂရင်းသူ Liberal သမားယူရီဒရာဟော့စ်ကိုပုတ်ခါတိကအနိုင်ရလိုက်တာဖြစ်ပါတယ်သမရဇမန်ရဲ့အောင်ပွဲအတွက်ချီးကျူးဂုဏ်ယူကြောင်းရုရှားအစိုးရကအစိုးဆုံးကြေညာရေးတစ်ဆောင်ထုတ်ပြန်ခဲ့ပြီးရုရှားနဲ့ချက်နိုင်ငံတို့ကြားရင်းနှီးတဲ့ဆက်ဆံရေးတွေဆက်သွားဖို့ဆိုတဲ့ Mr. ဇမန်ရဲ့ယက်တီချက်ကိုရုရှားသမရပူတင်ကကြိုးဆိုကြောင်းလည်းဖော်ပြပါတယ်တချိန်ကကွန်မြူနစ်ဖြစ်ခဲ့တဲ့ဇမန်ဟာရွေးကောက်ပွဲမှာ 51.36 ရာခိုင်နှုန်းရခဲ့ပြီးသူ့ပြန်ပွဲဒရာဟော့စ်ကတော့ 48.63 နဲ့ရှုံးနေခဲ့ပါတယ်။2015တုန်းကဥရောပကိုဝင်ရောက်လာသူတွေအရေးနဲ့ပတ်သက်လို့ဒီလူတွေဟာကျူးကျော်သူတွေသာဖြစ်ပြီးမွတ်စလင်တွေကိုဒန်းတူမှုပေးဖို့မဖြစ်နိုင်ဘူးလို့ဇမန်ကပြောခဲ့ပူးပါတယ်။ရွှေပြောင်းဝင်လာသူတွေကိုတားမြစ်ကြဆုတဲ့ဆောင်ဖို့နဲ့သူရွေးကောက်ပွဲမှာအနိုင်ရခဲ့ပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အိန္ဒိယနိုင်ငံကိုတောက်ရောက်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ဟာစနေနေ့မနက်ပိုင်းမှာအိန္ဒိယသမ္မတရမ်နတ်ကိုဗနက်ညူဒေးလီသမ္မတအင်ဒိုမှာတွေ့ဆုံခဲ့ပါတယ်။တွေ့ဆုံပွဲမှာနှစ်နိုင်ငံဆက်ဆံရေးတိုးမြှင့်ဖို့နဲ့ပူးပေါင်းဆောင်ရွက်နေတဲ့စီမံကိန်းတွေတိုးတက်စေဖို့လည်းရစိုက်ပျိုးရေးဆွမ်းအင်တည်ယူပို့ဆောင်ရေးနဲ့ရင်းချင်းမှုကဏ္ဍတွေမှာပုံမပူးပေါင်းဆောင်ရွက်ဖို့အပြင်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်အိန္ဒိယကပါဝင်ကူညီရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာပါ။ဒါအပြင်အိန္ဒိယသမ္မတကိုမြန်မာနိုင်ငံရဲ့ပြည်ရင်းငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးအတွက်အကျိုးပန်းနေတာတွေကိုဒေါန်ဆန်းစုကြည်ကရှင်းပြခဲ့တယ်လို့အတမင်ငံရုံးကသတင်းထုတ်ပြန်ပါတယ်။ဒေါန်ဆန်းစုကြည်ကအိန္ဒိယသမ္မတကိုအဆင်ပြေတဲ့အချိန်မြန်မာနိုင်ငံကိုလာရောက်ဖို့လဲဖိတ်ကြားခဲ့ပါတယ်။ဒေါန်ဆန်းစုကြည်ကအိန္ဒိယမှာရှိနေစဉ်အတွင်း69ချိန်မြောက်အိန္ဒိယသမ္မတနိုင်ငံတော်နဲ့အခမ်းအနားကိုတက်ရောက်ခဲ့တယ်လို့အိန္ဒိယနဲ့အာဆီယံဆွေးနွေးပွဲဆက်ဆံရေး25ချိန်မြောက်အထိမ့်မှတ်မျက်နှာစုံကြီးအစည်းအဝေးကိုလည်းတက်ရောက်ခဲ့တာပါ။အာဆီယံရဲ့တက်တမမြောက်အကြီးဆုံးကုံတွယ်ပဲနိုင်ငံဖြစ်တဲ့အိန္ဒိယကနေမြန်မာကိုဖြတ်ပြီးထိုင်းနိုင်ငံအထိသုံးနိုင်ငံအဝေးပြေးလမ်းကို Laos, Cambodia နဲ့ Vietnam နိုင်ငံများအထိတိုးချဲ့ဖောက်လို့ရအစီအစဉ်ကိုကြိုဆိုကြောင်းနဲ့ဒီသုံးနိုင်ငံအဝေးပြေးလမ်းမကြောင်းပေါ်ကမြန်မာနိုင်ငံအတွင်းလမ်းမကြီးတွေအတွက်အိန္ဒိယနဲ့ထိုင်းရဲ့အဆင့်မြင့်ပြုပြင်ပေးတာတွေအတွက်ကျေးဇူးတင်ကြောင်းအစည်းအဝေးမှာဒေါန်ဆန်းစုကြည်ကပြောကြားခဲ့တာပါ။ဒါပြင်မြန်မာဟာအာဆီယံအိန္ဒိယဆက်ဆံရေးနဲ့မဟာဗျူဟာကျတဲ့မိဖက်ဆက်ဆံမှုတိုးတက်ရေးအတွက်အနီးကပ်ပူးပေါင်းဆောင်ရမယ်လို့လည်းပြောပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကအိန္ဒိယကနေစနေညမှာပဲနေပြည်တော်ကိုပြန်လည်ရောက်ရှိခဲ့ပါတယ
်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုဟာနှစ်ရက်ကြာခီးစဉ်ဖြင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဇန်နဝါရီလ29စနေနေ့မှာရောက်ရှိလာပြီးနှစ်နိုင်ငံဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးမဲ့အပြင်ဘင်္ဂလားဒေ့ရှ်နယ်စပ်ရိုဟင်ဂျာဒုက္ခသည်စခန်းတွေအဓိကရှိရာကောက်ဆက်ဘဇားကိုတနင်္ဂနွေဒီကနေ့မှာလေယာဉ်နဲ့သွားရောက်မှာဖြစ်ပါတယ်။သမရဝီဒူဒူဟာသူခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်သမရဟာမစ်နဲ့ရောဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့မှတွေ့ဆုံပါတယ်။ဝီဒူဒူရဲ့ခီးစဉ်အတွင်းနှစ်နိုင်ငံကိစ္စရပ်တွေအပြင်ရိုဟင်ဂျာအရေးကိုလည်းအဓိကအလေးထားဆွေးနွေးမယ်လို့ခန့်မှန်းထားကြပါတယ်။ထွက်ပြေးဒီမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာရင်းပြန်လည်အခြေချနိုင်ရေးပူးပေါင်းဆောင်ရွက်ဖို့ဘင်္ဂလားမြန်မာနှစ်နိုင်ငံအစိုးရသဘောတူထားပေမဲ့လုံခြုံစိတ်ချရတဲ့အခြေအနေမရှိသေးတာကြောင့်ဒုက္ခသည်တွေအနေနဲ့ပြန်လို့ရတဲ့ဆန္ဒမရှိကြောင်းနိုင်ငံတကာအဖွဲ့အစည်းတွေကပြောနေပါတယ်။ဒီဒုက္ခသည်တွေပြန်ဖို့မြန်မာနိုင်ငံကပြောထားပေမဲ့လည်းဒီဘင်္ဂလားဒေ့ရှ်အစိုးရကတော့မကြတဲ့ခင်ကရပ်ဆိုင်းခဲ့ပါတယ်။
ဖိလစ်ပိုင်နိုင်ငံကမေယွန်မီးတောင်ရှင်ကနေပြီးခဲ့တဲ့သတင်းနှစ်ပတ်လုံးမီးတောင်ရှိကထွက်တဲ့အခုံးဝေးရီပြားရီနဲ့ချောရီဘူးရီရဲ့ဒဏ်ကိုခံရတဲ့မီးတောင်ပတ်လည်ကြေးရွာတွေကလူတွေဟာအခုခါမှာတီးထန်တဲ့မိုးရဲ့ဒဏ်ကိုခံစားနေရပါတယ်။မီးတောင်ဝန်းကျင်ကအနိုင်မိုင်းဒေတာတွေမှာနေထိုင်တဲ့ရွာသားတွေအတွက်အဓိကချိန်ချောက်မှုကမီးတောင်စားတွေကိုတည်ဆောင်လာတဲ့ရှင်စည်းကြောင်းတွေဖြစ်ကြောင်းဖိလစ်ပိုင်မီးတောင်နဲ့ငလျင်သုတေသနဌာနကပြောပါတယ်။မီးတောင်တောင်ဆောင်တစ်လျှောက်မှာကျောက်တုံးကြီးတွေလင်းဆင်းလာပြီးအိမ်တွေပါပါသွားနိုင်တဲ့အန္တရာယ်ရှိနေတာပါ။
တရုတ်နိုင်ငံစီချွန်ပြည်နယ်ကလာရန်ဂါအမည်ရှိတိဘက်ဗုဒ္ဓဘာသာတက္ကသိုလ်ကိုတရုတ်အာဏာပိုင်ကတင်းကျပ်တဲ့အုပ်ချုပ်မှုဆိုင်ရာစောင့်ကြည့်မှုအောက်မှာထားလိုက်ကြောင်း HRW လူ့အခွင့်အရေးအဖွဲ့ကပြောပါရတယ်။အဲ့ဒီဗုဒ္ဓဘာသာမှာစီမံခန့်ခွဲမှုဗန္ဒာရေးဆိုင်ရာလုံခြုံရေးအကြောင်းဝင်ခွင့်စတဲ့ကဏ္ဍတွေမှာပါတရုတ်ကွန်မြူနစ်ပါတီ KDA နဲ့ဗန္ဒာရေးဆိုင်ရာအရာရှိ200လောက်ကိုခန့်ထားပြီးစောင့်ကြည့်သွားမှာဖြစ်ပါတယ်
။တနင်္လာနေ့မှာခေထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားတာပါ။အခုဇက်တိုင်းနှာစီရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးကုလချစ်ကြည်ရေးတန်တမန်ဖွဲ့ရဲ့ဒုက္ခသည်အထောက်အကူပေးရေးခီးစဉ်ကိုပြောပြပါမယ်။ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့အခြေတွေ့ရဲ့အခြေအနေကိုကြည့်ပြီးတုံ့လောက်ဝမ်းနဲ့မိတဲ့အကြောင်း UNDP ချစ်ကြည်ရေးတန်တမန်ဟောလိဝုဒ်ရုပ်ရှင်မင်းသမီးမလေးရှားသူမီရှယ်ယိုကပြောပါရယ်။မလေးရှားစစ်ဗိုလ်ချုပ်တူဦးဆောင်တဲ့မလေးရှားနိုင်ငံကိုယ်စားလှယ်အဖွဲ့နဲ့အတူမီရှယ်ယိုဟာဇန်နဝါရီလ28ရက်နေ့ကဘင်္ဂလားဒေ့ရှ်နဲ့ဇက်ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသွားပြီးအကူအညီပေးခဲ့ကြတဲ့အကြောင်း AP သတင်းကိုအခြေခံပြီးမှတ်ရင်ချင်းနိုင်ငံအပြည့်အစုံပြောပြပါမယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇားကခူတပ်ပလောင်ရိုဟင်ဂျာဒုက္ခသည်စခန်းမှာမလေးရှားကဆောက်လုပ်ပေးထားတဲ့ဆေးရုံကိုမလေးရှားစစ်ဗိုလ်ချုပ်တန်ဆရီရာဂျာမိုဟာမက်အဖန်ဒီရာဂျာမိုဟာမက်နူရာနဲ့အတူ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ရဲ့ချစ်ကြည်ရေးတန်တမန်ဟောလိဝုဒ်ရုပ်ရှင်မင်းသမီးမစ်ရှဲရိုတို့တွားရောက်ကြည့်ရှုခဲ့ပြီးကယ်ဆယ်ရေးပစ္စည်းတွေကိုလည်းအခြားဒုက္ခသည်စခန်းတွေမှာပေးဝေခဲ့ကြတာပါရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုရတဲ့ရည်ရွယ်ချက်ကိုတော့Michelle Roga akulu pyo pya ba de
It is very important we are here because what the Rohingya people are going through
Tomorrow digo la ra taik ko aye chi ba de ma chang le so ro Rohingya re ha de ke ko set set phwe kaung ne achi ni re ko jwa phyet ni cha ra ba da ha le de ke ko wan ne bu kaung ba de dilo achi ni myo phit khwet ma be de ma bu dukkha de ta u jin si ha lu khwin ye ne thai tan be tru ko ai khwin ye re be de ma de
pi ka de ogou la ka de ga myama nai ngan yakai pi ne myaw pai ma မြန်မာလုံခြုံရေးတပ်တွေရဲ့အင်အားသုံးနည်းမြေရှင်းလင်းရေးစစ်ဆင်ရေးကြောင့်ရိုဟင်ဂျာ9သိန်းနီးပါးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားခဲ့တယ်လို့ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကပြောထားပါဗျ။ဒီအခြေအနေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်ကုလသမဂ္ဂကသတ်မှတ်ထားပါဗျ။အခုလိုလူသားဘေးဒုက္ခအကြီးမားဆုံးရင်ဆိုင်နေရတဲ့ရိုဟင်ဂျာတွေအတွက်အကူအညီမျှော်လင့်ချက်တွေပေးခြင်းအပြင်ကောင်းမွန်တဲ့ကဘာကြီးဖြစ်လာအောင်ဝိုင်းဝန်းဆောင်ရွက်ဖို့မစ်ရှယ်ရူကပြောသွားပါဗျ။
Everyone who's been here to help, it is your way to show the people of the
ကျမတို့ရဲ့ give site မှုကြောင့်သူတို့မှာမျှော်လင့်ချက်ရှိပါတယ်ဆိုတော့ကိုရွင်ကြဒုက္ခတွေတွေသိအောင်အကူအညီပေးဖို့အတွက်ဒီနေရာရောက်လာသူတိုင်းကပြသမှာဖြစ်ပါတယ်သူတို့ကိုနှစ်လျူရှုမထားဘူးဆိုတော့ကိုပြသခြင်းအဖြစ်ဒီကမ္ဘာကြီးကိုပိုးပြီးကောင်းတဲ့နေရာဖြစ်အောင်ကျမတို့ကူညီနိုင်ပါတယ်ကျမတို့မလေးရှားဝန်ကြီးချုပ်နာဂျစ်ရဇက်ရဲ့အမှားကလည်းဒီတိုင်းပါပဲပိုးပြီးကောင်းမွန်တဲ့အနာဂတ်ကိုကျမတို့အတူဖန်တီးကြမယ်ကျမတို့ရဲ့လူသားမျိုးနွယ်တူရိုဟင်ဂျာတွေအတွက်တာမကပိုပြီးကောင်းမွန်တဲ့ကဘာကြီးဖြစ်လာအောင်လုပ်ကြမယ်ဆိုတာပါပဲ
။ဟောလိဝုဒ်ရုပ်ရှင်မင်းသမီးမစ်ရှယ်ရိုဟာ2011ခုနှစ်ကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်အကြောင်းရိုက်ကူးထားတဲ့ The Lady ရုပ်ရှင်ဇာတ်ကားမှာဒေါအောင်ဆန်းစုကြည်အဖြစ်တရုတ်ဆောင်ခဲ့သူဖြစ်ပါတယ်။သူကိုယ်တိုင်လည်းဒေါအောင်ဆန်းစုကြည်ကို2010ပြည့်နှစ်မှာတစ်ကြိမ်2016ခုနှစ်မှာတစ်ကြိမ်တွားရောက်တွေ့ဆုံခဲ့ပါရှင်။
မင်းဂျင်းနိုင်ပြောပြခဲ့တာပါရှင်အခုထိုင်းနိုင်ငံကမူရစ်တရားခံပြေးတရားကိုမြန်မာပြည်မှာဖမ်းမိတဲ့အကြောင်းပြောပြပါမယ်ထိုင်းနိုင်ငံကအလို့ရှိနေတဲ့မူရစ်ဆေးဝါးအယောင်ဝယ်သမားတရားခံပြေးတဦးကိုမြန်မာအာဏာပိုင်တွေကတိုင်းတုံမျိုးမှာဖမ်းဆီးလိုက်ပါတယ်ရင်တိုက်မှုဖြစ်ရာကနေဖမ်းမိတဲ့အဲ့ဒီထိုင်းတရားခံပြေးကိုလူဝင်မှုဥပဒေနဲ့တရားစွဲထားပြီးထိုင်းနိုင်ငံကိုပြန်လည်လွှဲပြောင်းပေးဖို့စီစဉ်နေတယ်လို့ထိုင်းသတင်းတွေမှာဖော်ပြထားပါတယ်အပြည့်စုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှာကစုံစမ်းတင်ပြထားပါတယ်ရှင်
ထိုင်းနိုင်ငံကမူရစ်ဆေးဝါးရောင်းဝယ်မှုနဲ့အလို့ရှိနေတဲ့အသက်29နှစ်အရွယ်နိုင်ကောက်ထဝက်ချိုင်းဟာမြန်မာနိုင်ငံရှမ်းပြည်ကျိုင်းတုံမြို့မှာကားတိုက်မှုဖြစ်ရင်းနဲ့မြန်မာအာဏာပိုင်တွေကဖမ်းဆီးမိခဲ့တာပါ။သူဟာထိုင်းရဲတွေအလို့ရှိနေတဲ့မူရစ်ဆေးဝါးနဲ့ပတ်သက်တဲ့တရားခံတဦးအပြင်ထိုင်းနိုင်ငံမှာ2018ခုနှစ်ကထိုင်းနိုင်ငံသူကာရာအိုကေမဲပလာယွတ်နဲ့ တငယ်ချင်းမနှစ်ဦးကကာရာအိုကေမဲမိန်းကလေးငယ်တဦးကိုပူးပေါင်းကြံစီတက်ဖြတ်ခဲ့ကြပြီးမြန်မာနိုင်ငံတာချီလိတ်မြို့ကိုထွက်ပြေးကြတဲ့အမှုကြီးမှာထဝက်ချိုင်းကတရားခံမျိုးသမီးတွေကိုအထူးကာကွယ်ပေးခဲ့တယ်ဆိုပြီးထိုင်းရဲတွေကဆွဆွဲထားတာပါအခုအခါမှာတော့သူ့ကိုမြန်မာနိုင်ငံကျိုင်းတုံမြို့နယ်ရဲစခန်းကနေဖမ်းဆီးမိခဲ့ကြောင်းကျိုင်းတုံအခြေစိုက်မြန်မာနိုင်ငံမူရစ်တပ်ဖွဲ့စု28ကတော့အတည်ပြုပြောကြားပါဗျအဲ
့ဒါကနေစခန်းကဖွင့်တာပါစခန်းရဲစခန်းကဖွင့်တာပါအခု
သူဖမ်းတော့ဖမ်းထားပြီပေါ့နော
်အော်ဟုတ်ကဲ့ဖမ်းထားပ
ါဟုတ်ကဲ့ဟုတ်ကဲ့သူတို့ပြန်လွှဲတာတွေကြောင်းတာတွေရောရှိ
အဲ့ဒါတွေကြတော့ကျမတို့ကမူရစ်ကမတည်ဘူးသူတို့တရားလိုလုပ်ပြီးတော့ဖွင့်တာဆိုတော့လေမူရစ်ကတရားလိုလုပ်တာဆိုတော့ပြီးပါတယ
်ဟုတ်ကဲ့ဟုတ်ကဲ
့ဟိုကကြတော့စခန်းကဖွင့်တာဆိုတော့ကျမတို့ကသူတို့ကတော့ဖမ်းတော့ဖမ်းထားတယ်သူတို့ကဘာဆက်လုပ်တယ်ဆိုတော့ကျမတို့ကအသေးစိတ်မသိဘူးပေါ့
မူရစ်စေဝါလောကမှာနိုင်ကောက်မြန်မာလိုနံပါတ်6လို့လူသိများတဲ့တရားခံပြေးကိုနိုင်ဟာမြန်မာနိုင်ငံအတွင်းကစိတ်ကြွဆေးပြားတွေကိုထိုင်းနိုင်ငံမြောက်ပိုင်းဒေသတွေစီကိုပို့ပေးနေသူအဖြစ်ထိုင်းရဲတွေကအလို့ရှိနေတဲ့တရားခံတဦးဖြစ်တယ်လို့လူသက်မှုကျူးလွန်ခဲ့တဲ့ထိုင်းမျိုးသမီးတွေကိုမြန်မာနိုင်ငံဘက်ချမ်းမှနေရာထိုင်ခင်းစီစဉ်ပေးခဲ့တယ်ဆိုပြီးထိုင်းရနာပိုင်တွေကဆွဆွဲထားတာပါဇန်နဝါရီလ26ရက်နေ့ညကတော့ကျိုင်းတုံမြို့မှာကားနှစီတိုက်မိရာကနေကားမောင်းလာသူဟာထိုင်းလူမျိုးတဦးဖြစ်တာကြောင့်စစ်ဆေးရာကနေထိုင်းကအလို့ရှိနေတဲ့မူရစ်စေဝါရောင်းဝယ်သူဖြစ်သိရှိရတာဖြစ်ကြောင်းထိုင်းသတင်းတွေမှာလည်းဖော်ပြနေပါဗျ။လက်ရှိမှာတော့သူ့ကိုကျိုင်းတုံမြို့ရဲစခန်းမှာထိန်းသိမ်းထားပြီးမြန်မာနိုင်ငံကိုတရားမဝင်ဝင်ရောက်မှုလဝကဥပဒေနဲ့တရားစွဲဆိုထားပြီးထိုင်းနိုင်ငံကိုပြန်လည်လွှဲပြောင်းပေးဖို့လှုံ့ဆော်နေတယ်လို့လည်းထိုင်းသတင်းတွေမှာတော့ရေးသားဖော်ပြနေပါဗျရှင်။
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။အခုမြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။နိုင်ငံရေးလှုပ်တဲ့မြမအမျိုးသမီးဦးရေတိုးပွားလာပုံနဲ့သူတို့ပါဝင်တဲ့အခမ်းကဏ္ဍနဲ့ပတ်သက်တဲ့သူတေသနစာရန်အကြောင်းဥအောင်ခင်သုံးသက်ပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရှင်။
ဒီပေါင်း60လောက်စစ်အာဏာရှင်စနစ်ကြီးစိုးတဲ့မြန်မာပြည်မှာနိုင်ငံရေးလှုပ်တဲ့အမျိုးသမီးအလွန်နည်းနေပါတယ်။2010နဲ့2015ရွေးကောက်ပွဲမှာအမျိုးသမီးတွေကိုရွေးကောက်တင်မြှောက်ကြတဲ့အတွက်အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေရှိလာပါတယ်။ဒါပေမဲ့ခေါင်းဆောင်မှုဆုံးဖြတ်နိုင်မှုစတဲ့နေရာတွေမှာအမျိုးသမီးပါဝင်မှုဟာအားနည်းနေသေးတာတွေ့ရပါတယ်။အမျိုးသမီးနိုင်ငံရေးလှုပ်တာကိုမလိုလားတဲ့အမျိုးသမီးတွေလည်းရှိပါတယ်။သူတို့ရဲ့ထောက်ခံမှုရဖို့ကပိုပြီးခက်ခဲတယ်လို့အမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေကယူဆကြောင်းသိရပါတယ်။ဒါကြောင့်မို့အမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေရဲ့အတွေ့အကြုံကို Asia Foundation နဲ့ဖန်တီးအိမ်အဖွဲ့တို့ပူးပေါင်းပြီးလွန်ခဲ့တဲ့ April ကစာတမ်းတစ်စောင်ထုတ်ဝေပါတယ်။ရွှေရွှေစိမ့်လတ် Kim Ni Mickey ကျော်မြင့်နဲ့ Susan Lee ဆိုသူအမျိုးသမီး၄ဦးပြုစုတဲ့စာတမ်းဖြစ်ပါတယ်။ဒီထဲမှာရွှေရွှေစိမ့်လာ2015ရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်အဖြစ်တင်မြှောက်ခံရတဲ့ NLD အမတ်ဖြစ်ပြီး Susan Lee ဟာ British Council မှာအလုပ်လုပ်နေတဲ့ဥပဒေပညာရှင်ဖြစ်ပါတယ်။ကျန်နဦးကတော့ Asia Foundation ရဲ့မြမရေးရာအမှုတန်းတွေဖြစ်ပါတယ်
။နိုင်ငံရေးစိတ်ဓာတ်တက်ကြွနိုးကြားလာခြင်း1908ခုနှစ်မှာ YMBA ဗုဒ္ဓဘာသာလူငယ်များအသင်းကိုတည်ထောင်ပါတယ်။နောက်10နှစ်ကျော်ကြာတော့ပညာတတ်မြန်မာအချို့ရဲ့ဇနီးတွေကမြန်မာကုမာရီအသင်းကို1919ခုနှစ်မှာတည်ထောင်တာမို့တိုင်းရင်းပြည်ရေးလူမှုရေးမှာမြန်မာအမျိုးသမီးတွေပါဝင်လာတာအနှစ်100ကျော်လောက်ရှိသွားပြီလို့ပြောနိုင်ပါတယ်ပြည်သူကရွေးချယ်တင်မြှောက်တဲ့ကိုယ်စားလှယ်လက်ထဲဝန်ကြီးဌာနအချို့ကိုပေးအပ်တဲ့ဒိုင်အာခီအုပ်ချုပ်ရေးကာလ1935မှာမြန်မာအမျိုးသမီးတွေမဲဆန္ဒပေးခွင့်ရရှိပါတယ်ဒါပေမဲ့နှစ်ပေါင်း60ကျော်စစ်ဘိုလ်ကြီးစိုးလာတဲ့မြန်မာနိုင်ငံမှာအမျိုးသမီးနိုင်ငံရေးလှုပ်တဲ့အစဉ်အလာအလွန်နှဲပါတယ်။အမျိုးသမီးတွေအုပ်ချုပ်ရေးကဏ္ဍမှာဒန်းတူညီတူပါဝင်နိုင်ရေးအတွက်မဟာဗျူဟာ10နှစ်စီမံကိန်း2013ခုနှစ်မှာချမှတ်ထားပါတယ
်။ဒါပေမဲ့လက်တွေ့မှာတော့အမျိုးသမီးပါဝင်နိုင်တဲ့ကဏ္ဍဟာအမြီးကန်သဘောလိုဖြစ်နေပါတယ်။လွတ်တော်ပထမ9နှစ်သက်တမ်းမှာရွေးကောက်ခံရတဲ့ကိုယ်စားလှယ်စုစုပေါင်းမှာအမျိုးသမီးက600ခန့်နှုန်းသာရှိပါတယ်။ကျန်းဖို့ပါတီကြီးစိုးတဲ့2010ရွေးကောက်ပွဲကို NLD ကသပိတ်မှောက်ပြီး2012ရောက်မှဂျားပြတ်ရွေးကောက်ပွဲဝင်လာမှုလွတ်တော်အမှတ်43ဦးသာရရှိပါတယ်။2015ရွေးကောက်ပွဲမှာ NLD အနိုင်ရတော့အမျိုးသမီးလွတ်တော်ကိုယ်စားလှယ်ဦးရေတိတိတာတာတိုးပွားလာတာတွေ့ရပါတယ်။တပီလုံးကလွတ်တော်အစင်းစင်မှာအမျိုးသမီးကိုယ်စားလှယ်ဦးရေစုစုပေါင်း152ဦးရှိလာပါတယ်။ ပြည်ထောင်စုလွှတ်တော်မှာအမျိုးသမီးအမှတ်68ဦးရှိလာတဲ့အတွက်ရွေးကောက်ခံရသူကိုယ်စားလှယ်စုစုပေါင်းမှာအမျိုးသမီးက14ရာခိုင်နှုန်းရှိလာပါတယ
်ဒုတိယအကြိမ်လွှတ်တော်သက်တမ်းမှာပထမအကြိမ်လွှတ်တော်တဲ့အမျိုးသမီးကိုယ်စားလှယ်ဦးရေ2ဆပိုလာပါတယ်ဒါပေမဲ့နိုင်ငံရေးပါတီခေါင်းဆောင်ပိုင်းမှာအမျိုးသမီးဦးရေအလွန်နည်းနေပါတယ်ပါတီဗဟိုအလို့အမှုဆောင်ကော်မတီမှာ90ရာခိုင်နှုန်းဟာအမျိုးသားတွေဖြစ်ကြပါတယ်ပြည်내တိုင်းခရိုင်အဆင့်မှာလည်းခေါင်းဆောင်ပိုင်းမှာအမျိုးသမီးဦးရေဟာ600ခိုင်နှုန်းသာရှိပါတယ်ဝန်ကြီးနဲ့ဒုဝန်ကြီးအဆင့်မှာလည်းအမျိုးသမီးပါဝင်မှုဟာအလွန်နည်းနေပါတယ်2015ခုနှစ်ရွေးကောက်ပွဲအနိုင်ရတဲ့အမျိုးသမီး NLD အမတ်ထဲမှာ94ရာခိုင်နှုန်းဟာဘွဲ့ရသူတွေဖြစ်ကြပြီးအမျိုးသားထဲမှာ88ရာခိုင်နှုန်းကသာဘွဲ့ရသူတွေဖြစ်ကြပါတယ်လွတ်တော်အမတ်ဖြစ်လာကြတဲ့အမျိုးသမီးတွေကိုသူတို့နေထိုင်ရာအတိုင်းဝိုင်းကပို့ပြီးရိုသေလေးစားလာကြပါတယ
်အမျိုးသမီးအမတ်တွေလွတ်တော်ကော်မတီမှာပါဝင်ကြပေမဲ့မိမိကိုမိမိယုံကြည်မှုမရှိလို့ကော်မတီဥက္ကဋ္ဌဖြစ်ဖို့မကြိုးစားကြဘူးလို့ဆိုပါတယ်ကျေပွင့်ပြမေးခွန်းကိုမေးမြန်းရမှာအမျိုးသမီးအမတ်တွေမေးတာကအလွန်နည်းပါတယ်။လွတ်တော်အစည်းအဝေးမှာဥပဒေကြမ်းကိုဥဆောင်တင်သွင်းတဲ့အမျိုးသမီး10ဦးရှိပါတယ်။ပါတီဝင်အချင်းချင်းသာပူးပေါင်းဆောင်ရွက်ကြပြီးအခြားပါတီတွေနဲ့လက်တွဲပြီးဥပဒေပြုဖို့ကြိုးစားတာမျိုးကတော့မရှိသလောက်ပဲလို့ဆိုပါတယ်။မိမိရဲ့မဲဆန္ဒနည်းမျိုးအကျိုးစီးပွားကိုအဓိကထားပြီးမှပါတီလမ်းစဉ်ကိုထိခိုက်လာမှာကိုလည်းစိုးရိမ်ရတယ်လို့ဆိုပါတယ်။အမျိုးသမီးလွတ်တော်အမတ်တွေရင်ဆိုင်နေရတဲ့အကြီးဆုံးအခက်အခဲဟာအမျိုးသမီးနိုင်ငံရေးလှုပ်တာကိုမလိုလားတဲ့အမျိုးသမီးဒုကြီးပဲဖြစ်တယ်လို့ဆိုပါတယ်။သူတို့ရင်ဆိုင်နေရတဲ့အခက်အခဲကိုတွေ့ကြည့်တဲ့အခါမှာအမျိုးသားမဲဆန္ဒရှင်ရဲ့စန့်ကျင်မှုကနည်းပြီးအမျိုးသမီးမဲဆန္ဒရှင်ရဲ့စန့်ကျင်မှုကပိုများနေတယ်လို့စစ်တမ်းမှာဖော်ပြပါတယ်။ဒါကြောင့်အမျိုးသားအမျိုးသမီးညီတူညီမျှဖြစ်အောင်ကြိုးပမ်းရမှာအမျိုးသမီးအချင်းချင်းသဘောထားကွဲလွဲချက်ကြီးမားတာကိုလေအကြောင်းရင်းတစ်ခုဖြစ်ကြောင်း Asia Foundation နဲ့ဗန်ဒီအိမ်အဖွဲ့ရဲ့စာရမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ဥက္ကံခင်ရဲ့မြန်မာရေးတုံးတက်ချက်ကိုကြာသာပတိနှင့်ညပိုင်းမှာအစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနက်ပိုင်းမှာနာဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင်။
ဒီရင်ပါအင်္ဂလိပ်မြန်မာစကားတမ်းအိမြရဲလို့ဒီဗီရတဲ့ cool ဆိုတဲ့ဝဟာရကိုခြေခံတဲ့ idiom အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံး
keep a cool head
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက keep keep ကထားပါ a ကတခု cool cool ကအိမြရာ head head ကဥကောင်းဆိုတော့စကစုခုရဲ့လုံးောက်ဒီဗီကတော့အိမြရဲဥကောင်းကိုထားပါပေါ့idiom ဆိုတဲ့တော့ဒီဘေကလည်းတိတ်မကွာလှပါဘူးအရေးကြုံတဲ့အခါစိတ်ထိန်နိုင်တာပြရမခတ်ပဲခေါင်းအေးအေးထားစဉ်းစားနိုင်တာကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ You have to keep a cool head in handling crisis if you want to be a leader
ခေါင်းဆောင်လုပ်ချင်နေဆိုရင်ခင်ဗျားနေနဲ့အရေးပေါ်အခြေအနေမှာခေါင်းအေးအေးထားစဉ်းစားကြံတွေနိုင်ရမယ်လို့ဒီပေးရပါလေဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ You have to keep a cool head in handling crisis if you want to be a leader
ကိုယ်စလေတင်ပြပြီးမှာကတော့
keep your cool
ဖြစ်ပါတယ်ဆလုံးပေါင်းက keep keep ကထားပါ why you are yoga ကသင်ရဲ့ cool cool ကအေးမြတာဆိုတော့စကစုခုံရဲ့တရားဒီဘဲကတော့သင်ရဲ့စိတ်ကိုအေးအေးထားပါဗို့ idiom ဆိုတဲ့တော့ဒီဘဲကလည်းတိတ်မကွာထားပါဘူးအခက်ခဲတွေ့တဲ့အခါစိတ်လှုပ်ရှားမှုတိတ်မပြတာစိတ်အေးအေးစိတ်ငြိမ်ငြိမ်ထားတာမျက်နှာပြက်ချင်းမရှိပဲအိန္ဒိယဆဲထားနိုင်တာကိုယ်စိတ်ကိုကိုယ်ထိန်းထားနိုင်တာဘာမှမဖြစ်သလိုနေနိုင်တာမျိုးကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်တဲ့ George Groby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
When you go for a job interview, you have to keep your cool and do the best you can.
အလုတ်လျှောက်ထားလို့တွေ့ဆုံမိ мян ကန်းသွားမယ်ဆိုရင်စိတ်အေးအေးချပြီးကိုအတက်နိုင်ဆုံးတော့ကြိုးစားဖို့လိုတယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ When you go for a job interview you have to keep your cool and do the best you can
ကိုစလေတင်ပြပြီးမှကတော့
lose your cool
ဖြစ်ပါတယ်စာလုံးပေါင်းက LOSE lose ကဆုံးရှုံးတာ YOUY ယောကသင်ရဲ့ COOL cool ကအေးမြတာဆိုတော့စကစုခုရဲ့ diet ဒီတွေကတော့သင်ရဲ့အေးမြတဲ့စိတ်ကိုဆုံးရှုံးတာပေါ့စောစောကတင်ပြခဲ့တဲ့စိတ်ကိုအေးအေးထားပြီးထိနိုင်နေဆိုတဲ့ keep your cool idiom နဲ့ဆန့်ကျင်ပဲလို့ဆိုရမယ် lose your cool အသုံးကတော့ရုပ်တရက်ကိုဒေါသစိတ်ဝင်းနေတဲ့စိတ်စသဖြင့်ကိုမထိနိုင်တာစိတ်လွတ်သွားတာအော်လာဟစ်လာရိုက်လာနှစ်လာထိုးလာကြည်လာငိုလာယူလာဖြစ်ရတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်တူတူပြောရမယ်ဆိုရင်တော့ဒေါသထွက်နေတာကိုမထွက်တရားဟန်ဆောင်ပြီးတော့မနေနိုင်တာစိတ်ကိုမထိန်းထားနိုင်တာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့ဒေါသအိုးပောက်ကွဲတယ်ဆိုတဲ့အသုံးနဲ့ဆင်တူတယ်လို့ဆိုရမှာပါဒီတော့နဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ My neighbor's dog barked all night so I lost my cool and banged at his door
ကျွန်တော်ရဲ့အင်းကြီးချင်းခွေးကတညလုံးဟောင်လိုက်တာကျွန်တော်လည်းဒေါသကိုမထိနိုင်တော့ပဲသူ့အိမ်တကားကိုသွားထုလိုက်တယ်လို့ထိပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ My neighbor's dog barked all night So I lost my cool and banged at his door.
Cool, now so un tin pya pi ma ga ro.
Cool your heels.
Shi ba de, sa lung bang wa C O O L cool ga di nya ma verb kriya phit tung thar da phit bi. A de be ga ro e aung lut da. Why o you are yoga tin ye H E E L S heels ga chi phnaut dui so ro sa su thu nge lung gao de be ga ro chi phnaut dui ko e aung lut da bo.idiom ဆိုတဲ့တော့ဘာဒီပဲကတော့စိတ်တူနေတာဒေါသထွက်နေတာကိုခြေလွန်လက်လွန်မဖြစ်စေဖို့စိတ်ငြိမ်သွားအောင်တစ်ခုခုပြုလုပ်တာကိုဆိုလိုတာဖြစ်ပါတယ်ဥပမာဒေါသတိတ်ထွက်နေတဲ့သူကိုသူ့ကိုဒေါသထွက်အောင်လုပ်တဲ့လူနဲ့ချချင်းပေးမတွေ့ပဲအပြင်မှာခဏဆောက်ခိုင်းထားတာစိတ်ကိုအေးအေးထားဖို့ပြောတာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါတို့လိုပြောရမယ်ဆိုရင်တော့စိတ်ပြေရလိအောင်ခဏထိန်ထားတဲ့သဘောမျိုးဖြစ်ပါလေဒီသုံးဟာနောက်အဓိပ္ပာယ်တစ်မျိုးလည်းရှိပါလေအဲ့ဒါကတော့ခဏစောင့်ခိုင်းထားတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Our flight was delayed for 3 hours so we had to cool our heels at the airport
ကျွန်တော်တို့လေမြန်က3နာရီနောက်ကျတော့လီစိတ်မှာချီညောင်းအောင်ဆောက်ရတော့တာပေါ့ဗျာလို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Our flight was delayed for 3 hours so we had to cool our heels at the airport
ဒီတင်ပါ English American Second မှာ cool ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
keep a cool head keep your cool lose your coolCool your heels.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယနိုင်ဝတ်စာအစီအစဉ်မှာတော့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရဖို့ရှိပါတယ်။လိုင်းရမီတာ38 40နဲ့48အပြင်လိုင်းလမီတာ190 VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းရမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလံမီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို 19, 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကနေတနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပြနေတဲ့စီစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40နဲ့ 48 လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့စနေနေ့ညကထုတ်လွှင့်ပေးခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့နားဆင်ကြရမှာဖြစ်ပါတယ်ဆွေးနွေးပွဲကိုကျင်ပစီစဉ်သူကကိုအောင်လွင့်ဦးဖြစ်ပါတယ်နားဆင်ကြည့်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုင်းအစီအစဉ်မှာတော့မြန်မာနိုင်ငံကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆန္ဒပြဆိုခွင့်အခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ဦးမြို့မှာမကြာသေးခင်တုန်းကပဲဆန္ဒပြသူတွေတိုက်ချေထိခိုက်မှုတွေကြုံရတဲ့ဖြစ်ရဆိုရင်လည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုခွင့်နဲ့ဒစိတစ်ပိုင်းဆက်နွယ်တွေတွေ့ရပါတယ်ဒါကြောင့်လဲဒီငိမ့်စုစီလိုဥပဒေမျိုးတွေဆက်ရှိသင့်မရှိမသင့်နောက်တခြားတလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေမှာအကန့်အသတ်ဖြစ်နေတဲ့ဥပဒေတွေနဲ့ပတ်သက်လို့ဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ပြည်နယ်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်တွေလည်းလေးလိုင်းပေါ်မှာရောက်နေပါပြီဒီလူခွင့်ရေးရှင်းနေဖြစ်တဲ့ဦးတိန်တန်းဦးနိုင်ငံရေးကျင်းသားကွန်ကြီးဆော့ရှော့ရေးအတင်းရဒီဥပိုလ်ကြီးတို့ပင်နယ်ဆွေးနွေးပေးကြမှာပါဆိုတော့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ရေဝီရသုံးသက်ချက်တွေကိုကျွန်တော်အရင်ကြားချင်ပါတယ်ဆိုတော့အရင်ဆုံးတော့ဒီဟိုဆရာဦးတိန်တန်းဦးရဲ့သဘောထားကိုကြားချင်ပါတယ်ကျွန်တော်တို့ဒီဆန္ဒပြဖို့ခွင့်ပြုချက်ရယူရတဲ့ဒီငိမ့်စုစီဥပဒေအပါအဝင်ပေါ့လေလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်တွေကိုအကန့်အသတ်ဖြစ်နေတဲ့ဥပဒေတွေကျွန်တော်မြန်မာနိုင်ငံမှာဘလောက်များကြံနေသေးလဲဆရာ
အတော်များများကြံနေသေးတယ်ငြိမ်းစုစည်းဥရီကိုလိုက်ကလည်းအဟံတာတစ်ခုပါပဲ2012ခုနှစ်မှာပြဋ္ဌာန်းပြီးတော့2012မှာပြင်ပေးခဲ့တဲ့ဆိုပေမဲ့အဲ့ဒီအချက်လက်တွေအဲ့ဒါကိုမရပါဘူးအကြောင်းကြားရမလို့ဘူးဆိုမဲ့အကြောင်းကြားရင်ကြားရခုပြင်တင်ရမလို့ဘူးဆိုမဲ့ခုပြင်တင်ရတဲ့သဘောမျိုးပဲဖြစ်နေတယ်နောက်တစ်ခါခုနလေ120ကအကြီးလို့ကနိုင်ငံတော်ဆိုအကြီးကိုပြည့်စုံမှုကိုပုံပေါင်း95ခါဝေးလို့သက်သက်ရောက်ခါကြီးစတဲ့ဒီနီလန်းပေါင်းစုံနဲ့ကျွန်တော်တို့ freedom of expression ပေါ့ free ofဒီလွတ်လပ်စွာထုတ်ဖော်ပြောကြားခွင့်ကိုကန့်တပိပိနဲ့ဥရိယာအမြောက်များကမှမဆက်လက်တည်ရှိနေတယ်လို့ကျွန်တော်ပြောရမှာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ကိုဘူချီရဲ့သဘောထားလည်းသိချင်ပါတယ်ကိုဘူချီကဒီနိုင်ငံရေးအကျဉ်းသားရဲ့အရေးကိုအနီးကပ်လဲဟိုကူညီဆောင်ရှောက်နေတဲ့ဖွဲ့အဖြစ်တော့ဒီလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စိုးဝေးခွင့်တွေနဲ့ဖန်ခံစီခံထားရတာတွေကဒီအစိုးရအပြောင်းလဲတွေဖြစ်ခဲ့ပေမဲ့လည်းနောက်ပိုင်းမှာဘလောက်ထိကြေကြေပြန့်ပြန့်ဆက်ဖြစ်နေရတယ်တွေ့ရလဲကိုဘူချီ
ဒီအဖန်စီတွေကတော့အခုချိန်ဒီအကြောင်းမျိုးမျိုးနဲ့အများဟိုအများကြီးဆက်ဖြစ်နေပါသေးတယ်။အဲဒီမှာဒီ66ကကြီးနဲ့အဖန်ခံရတာတွေနောက်ပြီးတော့ဒီသတင်းတော့တွေအဖန်ခံရတာတွေကအခါနောက်ဒီတိုင်းသားနိုင်ငံတွေမှာလည်းမတရားသင်ဆက်သမှုနဲ့ဆိုပြီးတော့ဖန်စီတင်းတင်းကြံနေရတဲ့ကိစ္စတွေနောက်လေသမားတွေအဖန်စီတင်းတင်းကြံနေရတဲ့ကိစ္စတွေအခါရှိနေဖန်စီကြံနေရတဲ့တော့အများကြီးရှိပါတယ်။အဲလိုပဲဆက်တော့ကိုတင်းနဲ့ဝန်ထောက်ကြရဲဆိုတော့ဒီငိမ့်စုစုဥပဒေဆိုတာကဒီကျွန်တော်တို့ဒီပြင်ဆင်နေတဲ့အချိန်တော့အများကြီးကျွန်တော်တို့ဘက်ကအငင်းနဲ့အငင်းတွေကိုဆွေးနွေးကြတာရှိပါတယ်ဒါပေမဲ့ကျွန်တော်တို့ဆွေးနွေးကြတဲ့အငင်းတွေကတကယ်ဥပဒေထွက်လာတဲ့အခါမှာအများကြီးပါလာတာမျိုးမဟုတ်ဘူးနောက်တစ်ခုကဒီဥပဒေပြုသူတွေစဉ်းစားနေတဲ့စဉ်းစားချက်တွေကသူတို့ကိုဝေဖန်တာပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်ဟိုမတရားသဖြင့်ပြောတာပဲဖြစ်ဖြစ်ဆိုရင်စိတ်ရှိပြီးခံနိုင်သောအားဖြင့်သူတို့ဘက်မှာညော့နေတာမျိုးရှိတယ်အဲ့လိုမျိုးတွေမလုပ်အောင်လို့ဆိုပြီးတော့ဥပဒေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်ထားကြည့်နေပုံစံမျိုးတွေကိုလည်းကျွန်တော်တို့တွေ့လာတာရှိပါတယ်ကြရကဥပဒေပြုသူတွေဘက်ကနေပြီးတော့တကယ်ကိုကျွန်တော်တို့ဟိုစိတ်ရှည်လက်ရှည်နဲ့ငင်းကြဲကြဲနဲ့စာဝတ်တို့လေနောက်တစ်ခုကဥပဒေပြဿနာတွေမှာကန့်သတ်မှုတွေအရလည်းအများကြီးပဲတစ်ခါကြလို့ရှိရင်ဥပဒေကိုနေဥပဒေကပြန်ပြီးခံမိုးတဲ့ဟာမျိုးတွေလည်းကျွန်တော်တို့တွေ့ရတာမျိုးတွေရှိတယ်လို့တစ်ခါကြလို့ရှိရင်ဥပဒေကဒီပေါ်ဒီပေါ်ချိန်ကဥပဒေကပေးရတဲ့အခွင့်အရေးတွေကိုလည်းပြန်ပြီးချိန်ချဲတဲ့ပုံစံမျိုးတွေဖြစ်နေတဲ့မျိုးကိုလည်းကျွန်တော်တို့ဆိုးရင်ရတာရှိပါတယ်အဲ့ဒီအပြင်အမိတ်ကြော်ညာတာတွေကကျွန်တော်တို့ပြည်သူတွေလည်းလမ်းမမီနိုင်တဲ့အနေအထားမျိုးတွေရှိပါတယ်အဲ့လိုမျိုးအမိတ်ကြော်ညာတွေအကြော်ညာတွေကိုလည်းကျွန်တော်တို့အများပြည်သူသိရောကြက်ထန်းဟိုကျင်းညာတာမျိုးတွေကျွန်တော်တို့သိမတွေ့ရတာမတွေ့ရပါဘူးဆိုတော့အဲ့ခါကျတော့အလုပ်လုပ်တဲ့ဆောင်မှာအခက်အခဲတွေအများကြီးရှိနေတာကိုလည်းကျွန်တော်တို့ကြားသိနေရတာရှိပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့တကယ်တော့ဟိုတစ်ချိန်တော့ဆိုတော့ဒီနိုင်ငံရေးသမားတွေတက်ချွတ်လှရှားတဲ့သူတွေသတင်းမီဒီယာတွေကိုဒီအရေးပေါ်စီမံမှုဥပဒေပုံမှန်9ညတို့တစ်ဆယ်ကာကြီးတို့ဒီတရားသိပုံမှန်စက္ကွန်တစ်တို့လို့ပုံမှန်တွေတုံးပြီးအရေးယူတာမျိုးကတော်တော်တွင်းကျဲပါတယ်ဒီနောက်ပိုင်းမှာတော့ဒီနိုင်ငံတော်အချင်းယူပြည့်စုံမှုပုံမှန်905တို့ဆက်သွယ်ရေးပုံမှန်ဒီ66ကာကြီးတို့အခုဆိုရင်တော့ဒီငိမ့်စုစီပုံမှန်18တို့နောက်ဆုံးဆိုရင်လည်းဒီနိုင်ငံတော်လျှော့ဝှက်ချက်အုပ်ရီတို့လို့ဥပဒေတွေကိုထောက်သုံးတာမျိုးတွေတော့ရှိပါတယ်ဆိုတော့ဒါဒီလိုနေရာမှာတကယ်ပေါ့လေဖြစ်တာဖြစ်ပြင်းတာပြင်းလုတ်ခဲ့တာရှိရမယ်လေကြံတာရလည်းကြံနေတော့ဆိုတော့တတလောအခြေအနေမျိုးမှာပေါ့လေဟိုပြင်ဖို့ပဲဖြစ်ဖြစ်ဖြတ်ဖို့ပဲဖြစ်ဖြစ်ဦးစားပေးလုတ်တင်တဲ့ဥပဒေတွေဒီထဲမှာဘယ်ဥပဒေတွေရှိနေမလဲဆရာဦးတင်းတဲ့အောင်ဆွေးနွေးပြပါခင်ဗျာ
ဆက်ကွန်တေဗျာဒါမရီယာဒန်ဆက်တဲ့ဥပဒေဆက်ကွန်တေနောက်တစ်ခါကျွန်တော်တို့ဒီ2000ကစတဲ့ကုမ္ပဏီနဲ့ညောင်းဆူရုပ်နဲ့စီတန်းနဲ့လည်းဖွင့်တယ်ပြန်ပြင်အောင်ပါပဲနောက်ဖြတ်သိမ်းမှု1923နိုင်ငံတော်လျှော့ချမြေအဥ်တွေဒါတွေကတော့ဥစားပေးပြီးတော့ကျွန်တော်တို့ဖြတ်သိမ်းရမယ့်ချက်တွေဖြစ်တယ်ကွာဥပဒေတွေဖြစ်တယ်။ဒါတော့66ကာကြီးပေါ့ဗျာ။ကျွန်တော်တူတဲ့အနေနဲ့အဲ့ဒီဥပဒေကြီးကတော့ရှိတယ်မြို့ကွာ
။ဟုတ်ကဲ့ကျေးဇူးပါ။ကိုဖို့ကြီးရဲ့သဘောထားကိုခင်ဗျာကျွန်တော်တို
့ဟိုအဲ့ဒီမှာဒီဥမနိုင်ငံတော်လျှော့ချက်လို့ဟာမျိုးကလည်းတကယ်ကိုပြည်ရင်ကြောင်းလဲတင်နေစီတာကွာ။နိုင်ငံတော်လျှော့ချက်လို့ဥပဒေမျိုးကတော့လိုတော့လိုရတာလည်းရှိပါတယ်။အထူးသဖြင့်ဘယ်လိုတွေအတွက်လိုရတယ်လဲဆိုတော့နိုင်ငံတော်မှာအစိမ့်နဲ့တာဝန်ထမ်းဆောင်နေတဲ့သူတွေနဲ့ဝန်ထမ်းတွေကနိုင်ငံတော်အတွက်ထင်းသွင်းရမယ်ဆိုတဲ့တရင်အချက်လက်တွေကိုသူတို့တာဝန်ထမ်းဆောင်ပြီးတော့တဲ့အချိန်မှာဖြစ်ပြီးတာဝန်ထမ်းဆောင်နေတဲ့အချိန်မှာဖြစ်ပြီးဒီလိုထင်းသွင်းရမယ်ဘာမျိုးလို့ရှိပါလဲ။ဒီအရိုးဖောက်ထွက်တယ်ဆိုလို့ရှိရင်တော့နိုင်ငံတော်လျှော့ချက်အုပ်တွေနဲ့အရေးယူရမယ်ဆိုတော့တော်တော်များများမှာလည်းရှိပါလေ။ဒါပေမဲ့အဲ့ဒီဟာကအများပြည်သူနဲ့မဆိုင်ဘူး။နောက်တစ်ခုကတရင်သမားတွေနဲ့မဆိုင်ဘူးဆိုတဲ့ဟာမျိုးကိုတိတိကျကျဆရာဥပဒေမှာတော့ကျွန်တော်တို့ပြန်ပြီးတော့ပြင်ဆင်တင်လဲဆိုတာမျိုးတွေရှိတယ်။ဒါတော့ကိုယ်တိုင်လည်းဥပဒေသဘောတူတာကတော့ဒီမတရားသိမ်းဆက်သွယ်မှုဒါကိုကျွန်တော်တို့ဖြတ်ကိုပြရပါမယ်။အဲ့ဒီဟာကစီရင်းငင်းငင်းရေးအတွက်နဲ့ဒီအမျိုးသားပြည်နယ်တက်မယ့်အတွက်အများကြီးကိုတောက်ချက်ဖြစ်နေတာမျိုးရှိပါတယ်။အဲ့ဒီဥပဒေကလူဝင်လူသူတို့သုံးလို့လေဆက်ဒီစားတွေမှာလူဝင်လူသူတို့သုံးလို့ရနေတဲ့ဥပဒေမျိုးလေးဖြစ်နေတဲ့အတွက်ဒီလိုဥပဒေမျိုးလေးကိုတော့ကျွန်တော်တို့အများဆုံးကန့်သိမ်းခဲ့ပါတယ်။အဲ့လိုပဲ66ကကြီးဆိုတော့ကလည်းကျွန်တော်တို့ပြန်ပြင်မမှုဖြစ်တဲ့ဟာတွေကိုရည်ရွယ်မှုမလုပ်တင်ဘူးပေါ့။အဲ့တော့နောက်တစ်ခုကလည်းနိုင်ငံတော်အကြီးအကဲတွေဖြစ်လာတယ်ဆိုလို့ရှိရင်တစုံတယောက်ပြည်သူတစ်ယောက်ကနေပဲဖြစ်ဖြစ်ပေါ့။သူတို့မကြည်နဲ့လို့ကံမဖို့ဒေါသထွက်လို့ဇဝင်းကျင်းတဲ့စကားတွေနဲ့တိုးဆုံမိကြရည်လည်းရှိကောင်းရှိပါလိမ့်မယ်။ဒါကိုဟိုဇဝင်းပြစ်မှုလိုမျိုးသဘောထားပြီးတော့ကိုကျွန်တော်တို့ကလုပ်ကိုမလုပ်တင်ပါဘူး။အခြားနိုင်ငံတွေမှာလည်းဒီလိုလုပ်တာမျိုးတွေဒီမိုကရေစီနိုင်ငံတွေမှာဆိုတော့မရှိပါဘူး။
ဟုတ်ကဲ့ကိုဘူးကြီးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုလည်းလေးလိုက်မှာရှိနေပါတယ်ဒီထက်အရင်ဆုံးကတော့ကိုတင်ထင်းဝင်းကိုအလဲပေးချင်ပါတယ်ကိုတင်ထင်းဝင်းပြည်မျိုးပါပါဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ပါခင်ဗျာကျွန်တော်တို့တန်းစီကလက်ရှိအချိန်မှာကျွန်တော်တို့ NLD အစိုးရရဲ့ဒီမိုကရေစီမူဝါဒဟာအောက်ခြေအထိဆက်ရောက်မှုလုံးဝမရှိသေးဘူးကွာဒီဒီမိုကရေစီရှင်းစားခြင်းဒီမိုကရေစီဆက်ရောက်မှုမရှိခြင်းဟာဒါလည်းကျွန်တော်တို့ရဲ့ဒီသတင်းလွတ်လပ်ခွင့်လို့ကျွန်တော်လွတ်လပ်စွာထုတ်ဖော်ရေးသားဖြန့်ဝေခွင့်ပြောကြားခွင့်မရှိခြင်းဖြစ်တယ်ဒါကြောင့်မို့လို့ဒီမိုကရေစီရဲ့အနှစ်သာရဆိုလို့ရှိရင်တန်းစီရဲ့အစိုးရကဆက်ဆံရဝန်ကြီးဌာနအားလုံးကိုအစိုးရကအုပ်ချုပ်ရမှာကဗိနကပေါ့နော်အဲ့လိုအုပ်ချုပ်ရမှာဘုလို့သမထကကနဝိညာဏသုံးဌာနကိုမပိုင်ကလေးဖြစ်နေပြီးအောက်ချင်လုံချင်လို့လုံနေတယ်ထင်းအထင်းလို့မထင်းမထင်းလို့တွေလုံနေတယ်ဆိုတော့ဘယ်လိုနည်းနဲ့ဒီသတင်းလွှတ်ခွင့်ကတော့ဒီဇိုင်းဆိုတော့ရမှာမဟုတ်သေးဘူးကျွန်တော်တို့လွှတ်ချက်ထုတ်ဖို့ပြောဆိုရေးသားခွင့်ရှိမှာမဟုတ်သေးဘူးမထင်းမထင်းကလေးတို့အရေးယူမှာပဲဗျာကျွန်တော်တို့ဒီဇိုင်းတွေ့နေအောက်ချင်မှာ
ဟုတ်ကဲ့ကိုတင်ထွေးကျေးဇူးပါဒီနောက်တူကိုလှည့်ပေးချင်ပါတယ်ကိုနေဦးလင်းဖြစ်ပါတယ်မလေးရှားကိုနေဦးလင်းရဲ့သဘောထားကိုလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်သဘောထားတော့တော်တော်များများနဲ့တော့သဘောမတူဘူးလို့ပြောရမလို့ဖြစ်တယ်ကြ။ဘာကြောင့်လဲဆိုတဲ့အခါကျတော့ကျွန်တော်စင်ကိုဦးမနေတဲ့အခါကျတော့တချို့ဟာတွေကဒီမိုကရေစီတော့အပြည့်အဝမဟုတ်ဘူးပေါ့ဗျာ။မဟုတ်တဲ့အခါကျတော့ဒါပေမဲ့တစ်ခါကပြန်ကြည့်တဲ့အခါကျတော့ကွန်ပျူတာတဲ့အတိုင်းဒီကွန်ပျူတာရှင်တဲ့အတိုင်းဒီဖြစ်ချင်တဲ့အခါမှာတိုင်းဒီဟာ stabilization ဖြစ်ဖို့လိုတာပေါ့နော်။ပြင်ငိမ့်ဖို့လိုတာပေါ့။အဲ့တော့ခုနပြောတဲ့ဟာလားလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီဥပဒေသားတွေတခုကိုအကြောင်းပြုပြီးတော့တိုင်းပြည်မှာရှိတဲ့နိုင်ငံရေးကောင်းဆောင်တွေတချို့ဟောပေါ့နော်ဟိုဒီဝါရဖြန့်တဲ့လူတွေပုံကိုအမျိုးမျိုးတွေဟာအရွယ်သုံးစားထုတ်ပြီးတော့တိုင်းပြည်ပြည်ငြိမ်မှုစက်ပြတ်အုတ်ထုတ်တဲ့လူဘယ်သူလဲဖြစ်ဖြစ်ပါစစ်သားပဲဖြစ်ဖြစ်အရသာပဲဖြစ်ဖြစ်အုတ်ထုတ်တဲ့လူမဒီမငင်အောင်လုံချင်းအားဖြင့်တိုင်းပြည်ဟာပြည်ငြိမ်မှုနည်းပြီးတော့ကွန်ပျူတာတဲ့မျိုးကိုနည်းပြီးမယ်လို့ကျွန်တော်ကတော့မြင်နေကြ။ဒါကြောင့်စင်ကာပူမှာဆိုလို့ရှိရင်ဟာလားဟိုသူတို့အကန့်အသတ်နဲ့လွတ်လပ်မှုကိုထပ်ပေးလိုက်တယ်အရင်တော့ဆိုမရှိပါဘူး။ အခုဆိုရင် public corner ဆိုတာလုပ်ပြီးလိုက်တယ်လုပ်ပြီးတော့အဲ့ဒီနေရာဒေသမှာခင်ဗျားတို့လည်းလာပြောဆိုခွင့်ရှိပါတယ်ဒါတောင်ကျဲကိုအကြောင်းကြားရပါသေးတယ်ဗျာနော
်ဟုတ်ကဲ့
အဲ့တော့ဟိုနောက်တစ်ခုကကျွန်တော်ပြောချင်တာတရုတ်ပြည်ဆိုပါစို့ဒီမိုကရေစီမရှိပါဘူးဗျာဒါပေမဲ့အတိုင်းပြည်ဖွံ့ဖြိုးတိုးတက်တယ်ဒါကြောင့်လည်း stabilization ကိုဦးစားပေးလို့ပါစင်ကာပူကြည့်ပါဒီတိုင်းပါပဲမလေးရှားကအကန့်အသတ်နဲ့ပါဗျာလူတိုင်းကိုဒီမိုကရေစီဆိုပြီးတော့အကုန်လုံးကိုပြောချင်တာပြောလုပ်ချင်တာလုပ်အဲ့ဒီဟာမှဒီမိုကရေစီဆိုရင်တော့တိုင်းပြည်ကိုစတဲ့လုံးနေတဲ့အချိန်မှာတော့မဖြစ်နိုင်ဘူးလို့ပဲထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ကျွန်တော်တို့တိုင်းပြည်ဟာဒီမိုကရေစီဆိုတဲ့ဟောပေါ့နော်ကွန်ဆက်တစ်ကာလလာပြီးနေရဲ့ဒီမိုကရေစီတိဝရနေတဲ့ကာလလာဆိုတာဒီအခြေချစဉ်းစားကြည့်ပြီးတိုင်းပြည်ဖွံ့ဖြိုးဖို့အတွက်ပဲအဓိကထားကြည့်ကြပါတယ်ကျွန်တော်တို့ပေါ့အဲ့ပြောတာပါခင်ဗျ
ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဒီအီးမေးလ်တွေနဲ့ပို့ဖို့ဆွေးနွေးထားတဲ့လူတချို့လည်းရှိနေပါတယ်အရင်ဆုံးကတော့ကျွန်တော်တို့အမေရိကန်ပြည်ထောင်စုကမောင်တပ်တနရဲ့အာပေးစာပို့ထားတာကိုမဆုမွန်ဖတ်ပြပေးပါဦးခင်ဗျ
လက်ရှိ NND ဆိုရဟာတမျိုးသားလုံးကရွေးချယ်တင်မြှောက်လိုက်တဲ့အဆိုရပါဒါပေမဲ့တမျိုးသားလုံးရဲ့အခြေခံလူခွင့်ရေးတွေနဲ့ဒီမိုကရေစီအခွင့်အရေးတွေကိုအကာအကွယ်ပေးထားတဲ့အခြေခံဥပဒေမရှိတဲ့အပြင်စစ်ကောင်းဆောင်တွေကအကြောင်းမျိုးမျိုးပြပြီးတော့တရားဥပဒေစိုးမိုးရေးအတွက်အရေးပါတဲ့ဝန်ကြီးဌာနတွေကိုဖဲ့ယူထားတဲ့အတွက်စစ်မှန်တဲ့ဒီမိုကရေစီစနစ်အသွင်ကူးပြောင်းနိုင်ရေးအတွက်အလွန်အခက်အခဲဖြစ်နေပါတယ်ဒီလိုအစိုးရလက်အောက်မှာစစ်တပ်လည်းမရှိရဲလည်းမရှိပဲအသွင်ကူးပြောင်းရေးကိုတွားနေရတဲ့အချိန်ဖြစ်တဲ့အပြင်ဒီမိုကရေစီစနစ်နဲ့အံဝင်ခွင့်ကြမဖြစ်သေးခင်အချိန်ထိကတော့ငြိမ်းစုစည်းပုံမှန်ကိုမဖျက်သင့်သေးဘူးလို့ယူဆမိပါတယ်။နောက်ပြီးတော့ရခိုင်ပြည်နယ်မြောက်ဦးကိစ္စကိုပြည်ထရေးကင်တွယ်ပုံဟာမှားယွင်းနေပေမဲ့လွတ်လပ်စွာစုယုံစည်းဝေးခွင့်ကိုပိတ်ပင်တာဟာသဘာဝကျတယ်လို့ယူဆမိပါတယ်။ဘာကြောင့်လဲဆိုရင်အစိုးရကရခိုင်ပြည်နယ်တည်ငြိမ်ဖွံ့ဖြိုးတိုးတက်ဖို့နိုင်ငံတကာဖိအားတွေရဲ့ကြားထဲမှာတိစောက်နေရတဲ့အပြင်21ရာစုပင်လုံးညီလာခံအောင်မြင်စွာကျင်းပနိုင်ဖို့လုံးပန်းနေရတဲ့အချိန်လည်းဖြစ်ပါတယ်။ဒီလိုအခြေအနေမျိုးမှာလူမျိုးရေးပဋိပက္ခတွေကိုဥတီပြီးတော့ခွဲရွက်ရေးသဘောဆန်တဲ့အခမ်းအနားမျိုးမကျင်းပသင့်ဘူးလို့ယူဆမိပါတယ်။အစိုးရကိုအကြက်ရိုက်စေပြီးလူမျိုးရေးမုန်တိမှုကိုရည်ရွယ်ချက်ရှိရှိဥတီနေတာကြောင့်မြောက်ဦးပဋိပက္ခကိုဒီမိုကရေစီစံနှုန်းတွေနဲ့တိုင်းတာနေတာဟာမဖြစ်သင့်ဘူးလို့ယူဆမိပါတယ်။
ဟုတ်ကဲ့ဒါကတော့ဒီအမေရိကန်ပြည်ထောင်စုကမောင်တပ်တနပေးစာပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကပါဥလာထွန်တကုံမျိုးသစ်ကပေးစာပါရှားပေါင်ဖတ်ပြပေးပါဦးခင်ဗျာ
ရခိုင်ပြည်နယ်မြောက်ဦးမြို့ရေခင်းကတော့ပိုလင်းနေတဲ့လူမျိုးစုကိုပိုင်ပြတ်ထန်းခွင့်အချုပ်ချာအာဏာနဲ့ပါဆက်ဆက်နေတာပါဒီဖြစ်ရကိုအသေးစားသုံးသပ်ဖို့လိုပါတယ်လူမျိုးစုတွေရဲ့ကိုပိုင်ပြတ်ထန်းခွင့်အချုပ်ချာအာဏာကိုအတိမပြုဖို့အရေးကြီးတာကိုလက်ခံနားလည်ဖို့အထူးလိုအပ်တာပါရှမ်းလူမျိုးစုတွေရဲ့21ရာစုပင်လုံအတွက်လိုအပ်ချက်ဖြစ်တဲ့လူမှုသဘောထားခံယူတဲ့စုဝေးပွဲဆွေးနွေးပွဲတွေပိတ်ပင်တားဆီးခံရတဲ့အဖြစ်တွေကိုလည်းမေ့ထားလို့လုံးဝမဖြစ်ပါဘူးကြည့်လေဒီစုဝေးဆွေးနွေးပွဲဟာငြိမ်းစုစည်းဥပဒေနဲ့အကျုံးမဝင်တဲ့စုဝေးမှုဆွေးနွေးမှုစုဝေးခွင့်ပြောဆိုခွင့်တွေဖြစ်တာပါဒီလိုအခြေအနေမှာဘာဥပဒေမှမလိုတော့ဘူးလေငြိမ်းစုနဲ့ကင်းလွတ်နေရင်အခြေခံဥပဒေအရစုဝေးခွင့်ဆွေးနွေးခွင့်ရှိတာကိုရှိရမှာပါဒီဖြစ်ရကိုတုံ့တက်ရင်ငြိမ်းစုစည်းဥပဒေဆိုတာမျက်နှာဖုံးဖြစ်သုံးဖို့သာဖြစ်ပြီးဖြစ်နိုင်ဖို့ကအဓိကရည်ရွယ်ချက်ဖြစ်တာကိုထင်ထင်ရှားရှားသဘောပေါက်ဖို့လိုပါတယ်ခင်ဗျာဆိုပြီးရေးသားထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့တကုံမျိုးသစ်ကဦးလာထွန်းရဲ့ပေးစာပါဆိုတော့ကျွန်တော်ဒီမြောက်ဦးကိစ္စနဲ့ပြောမယ်ဆိုရင်တော့ဒီမတူတဲ့သဘောထားအမြင်တွေလည်းရှိနေတာတွေ့ရပါတယ်ဒီရခိုင်ပြည်နယ်မှာလက်တလောအချက်တဲတွေကြုံနေရတဲ့နိုင်ငံရေးနောက်ခံနေရာလည်းရှိနေတာဆိုတော့မတိမကျင်ဖြစ်မဲ့အခြေအနေမျိုးကိုတားဆီးသင့်တယ်လို့ယူဆချက်တွေလည်းရှိပါတယ်တချို့ကတော့ညဉ့်ညန်းစွာစုဝေးခွင့်ကိုလေးစားရမယ်ဆန္ဒပြရမျိုးစုဝေးတာတွေခွင့်ပြုရမယ်ဆိုတဲ့အမြင်တွေလည်းရှိနေပါတယ်ဆိုတော့ဆရာဦးသိန်းသန်းဝဲသဘောထားကိုသိချင်ပါတယ်ခင်ဗျာဒီတည်ငြိမ်မှုထိခိုက်မှာဆိုလို့တားမြစ်ရတယ်ဆိုပေမဲ့ဟိုလက်တွေ့ဖြစ်သွားတဲ့အခြေအနေကတော့ဒီတားလိုက်လို့ပူဆိုးသွားတယ်လို့မဆိုနိုင်ဘူးလားဆရာ
ဟုတ်တယ်ဗျာကျွန်တော်အဲ့လိုယူဆတယ်နော်ဟိုဟုတ်ပါလိမ့်မယ်အဲ့ဒီမှာဒီဘလူလာတဲ့ပြဿနာတွေတက်နိုင်တာတို့နော်နိုင်ငံတကာမှာလည်းလူအကြောင်းပြတာပဲတိုင်းပြည်တည်ငြိမ်ရေးဆိုတာယူရှိတည်ပြီးတော့ဒါတော့အာဏာရှင်လေးသားမှာပဲတော့သိတော့ပါတယ်လေနော်ဒီတပိုင်းမှာဖြစ်ခဲ့တဲ့ဟာမှာလည်းညောဦးကိစ္စကြည့်မယ်ဆိုရင်တစ်ဖက်ကဒီဟောပြောခွင့်ကိုခွင့်မပေးဘူးအခွင့်ပေးခြင်းအပြင်ပေါ်ပေါက်လာတဲ့ကတ္တနာကဘယ်လောက်ကြီးသလဲခွင့်မပေးခြင်းအပြင်ဖြစ်တာလူခဏယောက်ရဲ့အသက်သုံးခဲ့ရပြီပြည်သူတွေရဲ့အသက်ခွင့်ဆုံးသက်သုံးခဲ့ရတယ်ပေါ်ပြီးမဟုတ်ဘူးဆိုတော့အဲ့လိုအနေထားမျိုးမှာအဓိတာဝန်ရှိတယ်လေဒီအရာကပို့ပြီးတော့အဖြစ်ပြချောဖို့ရတယ်ဗျာပေါ်နေတာပဲအဲ့ဒီလိုလက်ကိုခုတင်ပြလိုက်လို့ဘာဖြစ်သွားမှာလဲ။အော်ခုမပြတော့ခုဒီကိစ္စကြီးကဖြစ်လာပြီ။ဒါတော့မှနိုင်ငံတကာသတင်းဌာနတွေကဒီပြည်သွားတဲ့လူတွေကအထံပါပါဝင်နေမဟုတ်ဘူးပုံကြီးမဖြစ်လာ။တကယ်လို့ဒါကဒီနေရာမှာအခြားလူတွေအပြီးဖြစ်မဲ့ဆိုလို့ရှိရင်ကတ္တနာကဒီတော့မဖြစ်ပါဘူး။ ကျွန်တော်ကတော့ဒီရခိုင်ကိစ္စမြောက်ကိစ္စကိုကျွန်တော်သဘောမတူဘူးကဘယ်လိုဒီလိုခွင့်ပြုပြီးလိုက်ဘာမှမဖြစ်နိုင်တဲ့ဟာကိုဟောတမင်ခါချင်းကိုတုံးနေကိုလိုလိုလိုက်တော့ပါပူဆိုးသွားတယ်ဒီဟာကမှန်ကန်တဲ့ယူရတော့ဟုတ်ကဲ့လားလေကျွန်တော်တန်ရရှိတယ်ဘယ်လိုခွင့်ပြုချက်မပေးလို့ရှိရင်ပို့ပြီးတော့တောင်းကျမ်းလာတယ်ကိုတောင်းကျမ်းလာလို့ရှိရင်အကြမ်းဖက်မှုတွေပေါ်ပေါက်တာရယ်အဲမရီအစိုးရအတူပြက်စီမယ်ဆိုတော့နော်ဟိုယူရတဲ့မျိုးမရှိဘူးလို့ကျွန်တော်တော့မပြောနိုင်ဘူး
โอเคกูบูจีนเนี่ยตบอดาครับเนี่ยกูอ่ะเราတို့อ่ะဒီဟိုစူဝေးဝင်နေဟောပြောဝင်နေကိုပိတ်လိုက်ခြင်းအပြင်အစိုးနယ်အကောင်อ่ะဒီမြောက်ဦးကိစ္စကိုနမူတာထားပြီးကြည့်မယ်ဆိုရင်အစိုးနယ်အကောင်ဘယ်ဘက်ကပူတော်များသွားတယ်လို့ကိုဘူจีนเนี่ยတုံ့တက်လို့ရမလဲ
ဟိုမြန်မာနိုင်ငံရဲ့ကြေညာတွေကအရင်လဲရှုပ်ထွေးနေတာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံထဲမှာပေါဝင်ပတ်သက်နေတဲ့သူတွေအကုန်လုံးတော့သတိကြီးကြီးထားဖို့လိုအပ်တယ်ဆိုတော့ကိုတော့သတိပြတ်နေတာမျိုးဖြစ်တယ်အဲ့တော့အစိုးရတို့ဒီအုပ်ချုပ်နေတဲ့သူတွေဘက်ကလည်းကိုလိုချင်ရင်ဘာကြောင့်တရားကိုလိုချင်နေဆိုရဲဟာကိုပြည်သူကိုစစ်စစ်ချာချာစီးယုံတဲ့ပုံစံမျိုးနဲ့ပညာပြက်ပုံစံမျိုးနဲ့လှုပ်ဆောင်တဲ့နိုင်ရှိတယ်။နောက်တစ်ခုကအစိုးရအုံတွေကလှုပ်ဆောင်နေတဲ့အခမ်းအနားမျိုးတွေကိုကျွန်တော်ခွင့်ပြုချက်ပြင်ပြရမလို့ပဲနဲ့လှုပ်လက်လက်လှုပ်ခွင့်ပေးတယ်။အဲ့တကယ်ကျတဲ့မှာပဲအဲ့ဒီပြောဆိုကြရတယ်ဆိုတဲ့သူတွေကလည်းပြောကြဆိုရတဲ့ကိုပြောကြဆိုကြတဲ့အခါမှာအစွန်တရားတွေအမုန်းတရားတွေမဖြစ်ဘူး။ကျွန်တော်တို့တစ်ဖက်ကထိန်းသိမ်းဖို့လုပ်ပါတယ်။ဒါကတော့ကျွန်တော်တို့သက်ဆိုင်သူအကုန်လုံးအစိုးရကောအုပ်ချုပ်သူရောလွတ်လပ်စွာပြောဆိုခြင်းနဲ့တူရောကျွန်တော်တို့အသိတရားနဲ့ထိန်းသိမ်းဖို့လုပ်ရပါတယ်။နောက်တစ်ခုကဒေနီယမောဒေနီယမောပဲဖြစ်ဖြစ်လွတ်လပ်စွာဆန္ဒထုတ်ပေါ်ခွင့်ကြီးမပေးဘူးဆိုလို့ပိတ်ထားတာမျိုးလုံးဝမဖြစ်တဲ့။ဆိုတော့တစ်ခုမဟုတ်တစ်ခုကိုတော့ကျွန်တော်တို့ဖွင့်ပေးတင်တာမျိုးတွေလုပ်တင်တယ်။ဆေးစွနေပြီးဆေးစွနေပြီးတော့ဖြည့်ရှင်းတဲ့မျိုးတွေရှိပါတယ်။တကယ်ငြိမ်းချမ်းတဲ့ဆန္ဒပြတဲ့ဘုံထုတ်ပေါ်မှုမျိုးတွေကအကျံဖတ်မှုအတင်ကိုဆောင်မတော့ပါဘူးအဲ့ဒါတွေကထိန်းသိမ်းလို့ရတယ်တကယ်လို့နှစ်ဦးနှစ်ဖက်ညီညွတ်နဲ့ဆိုင်ဆိုင်မြေပြင်နဲ့ဆွေးနွေးရဆိုရင်အဆင်ပြေနိုင်ပါတယ်ဒါကြောင့်မလို့ဆိုလို့ဆိုတာပြောဆိုခြင်းတဲ့သူတွေကိုကျွန်တော်တို့နည်းလမ်းနှစ်ခုရှိပါတယ်အစောအဝယ်မှာလုပ်တဲ့ဟာတွေအတွက်လုံးဝခွင့်ပြုချက်မလိုဘဲနဲ့သူတို့ပါသူလုပ်ချင်ရလို့ကိုယ်တို့တကောကိုတာဝန်ယူအဲ့ဒီလူတွေကလည်းကိုယ့်ဘာကိုထိန်းသိမ်းအဲ့လိုပဲလွတ်လပ်စွာဆန္ဒပြခြင်းနဲ့ဆိုလို့ရှိရင်ဥပဒေပါအတိုင်းပေါ့လက်တော်တော့ဒါကိုအကြောင်းကြားပြီးတဲ့အခါကျတော့ကိုငြိမ်းငြိမ်းဆန္ဒပြမယ်ဆိုလို့ရှိရင်အတိုင်းပြည်ပြဿနာတွေကတရားပြဿနာမဟုတ်ပါဘူး
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုံကိုတချို့လည်းလေးလိုင်းပေါ်မှာရှိနေပါတယ်။သူတို့ကိုလည်းအလှည့်ပေးခြင်းပါသေးတယ်။တူကတော့ကိုခိုင်ကိုဝင်းမှာရခိုင်ပြည်နယ်မြေပုံမြို့မှာဖြစ်ပါတယ်။ကိုခိုင်ကိုဝင်းသဘောထားလည်းဆွေးနွေးနေပါခင်ဗျ။ဒီမြောက
်ဥက္ကဋ္ဌပတ်သက်ပြီးဒီတော့ဆက်သွယ်ကြတော့ဒါသူရဲ့လောက်ဆုံးလုံးနေအဓိကကိုနေနေမှာမင်းသက်ပိုက်ပြီးရဲ့ယူဖို့လေဘလာကြီးနဲ့လောက်ပါအခုကတကယ်စိတ်ပြန်မနဲ့တကယ်လောက်တာဆိုတော့ဒါလူမျိုးတစ်မျိုးကိုလူမျိုးတစ်မျိုးကပြင်းနေတယ်လို့ပြင်းနေလည်းဖြစ်တာဒါကတော့ကျွန်တော်တို့တော့ရင်နာဖို့ကောင်းပါတယ်ဒီကိစ္စကကျွန်တော်တို့အစိတ်မရှိကြတဲ့အဝေးရှိကြပါရှိပါတယ်ဒီဟိုကကျွန်တော်တို့က660ခန့်စစ်ရဆောင်ကြတာတော့လည်းဒီလိုပဲမင်းတို့အဲ့ဒီတော့ဟိုဥနေဝင်လာကြတော့ဒီလိုစိတ်မစားတဲ့ဂရမ်ပြာလုပ်ခဲ့တာလည်းအများကြီးရှိပါတယ်အခုလည်းဒီမြောက်ကျွန်တော်ရိုင်းပြန်အချက်စားလာချက်စားကိုမလို့ရဘူးပိုက်မိတော့ဒါလူမျိုးတစ်မျိုးကိုတစ်မျိုးကပိုက်မိတော့ဒါတော်တော်ပေါ့ဖြစ်ပါတယ်ဒီဘုတ်ဒီမှာပွင့်နေနေတာမျိုးဆီမှာလွယ်လာတော့ပြောဆိုမယ်
โอเคคุณไคโกวินကျေးဇူးပါအခုကျွန်တော်တို့ဒီ Facebook ကနေကျွန်တော်တို့ပေးပို့ထားတဲ့စာတချို့လည်းရှိနေပါသေးတယ်ရှားပေါမယ်ဖတ်ပြပေးပါအောင်ခင်ဗ
ျဟုတ်ကဲ့ပါကျော် A သိန်း NLD ရေးထားတဲ့စာကတော့ NLD အစိုးရလက်ထက်မှာလည်းငိမ့်စုစီကိုအစိုးရကသူတို့ကိုပြန်မပြောဘူးဆိုရင်သူတို့ကိုမထိခိုက်ဘူးဆိုရင်ခွင့်ပြုတယ်သူတို့ကိုထိခိုက်မှုရှိမယ်ဆိုရင်ခွင့်မပြုဘူးဆိုပြီးရေးထားပါတယ်မထွေးဆိုသူရေးထားတာကတော့အာနာရှင်စနစ်လွန်ပြီးတူဦးစေတနာတူဦးပေါ်မှာဆိုသလိုဂျူနာရှိသောအစိုးရနဲ့စီကန်းရှိသောပြည်သူတို့လက်တွဲချင်းဖြင့်နိုင်ငံနဲ့ပြည်သူအကျိုးအမှန်နဲ့အမြန်ဆောင်ရွက်နိုင်ရန်အယက်သားအစိုးရထံပြည်သူတို့၏လိုအပ်ချက်များကိုတည်ကြလင်းမြန်သိရှိနိုင်ရန်အတွက်လွတ်လပ်စွာစုဝေးခြင်းနှင့်ဆန္ဒထုတ်ဖော်ခွင့်များထားရှိပြီးတခြားသောအကန့်အသတ်နှင့်ဂျားခန်ငိမ့်စုစီဥပဒေထားရှိရန်မလိုပါဆိုပြီးရေးသားထားပါတယ်ရှင
်။ဟုတ်ကဲ့ကျေးဇူးပါဒါတော့ Facebook ကမှတ်ချက်တွေပါဆိုတော့သူတို့ဒီမှတ်ချက်တွေပြည့်တဲ့အထက်မှာတွေ့ရတာတချို့ကတော့လေဒီဥပဒေတွေကိုလက်တွေ့ကျင့်သုံးတဲ့နေရာမှာလိုလိုအတိတ်ပဲဖွင့်တာဥပဒေရဲ့ရည်ရွယ်ချက်ကိုတွေးဖြည်းဖြည်းအသုံးချတာတွေကလည်းပြဿနာဆိုတာမျိုးထောက်ပြထားတာတွေရှိပါတယ်။ဆရာဦးသိန်းတန်းကဒါတွေရောဟိုတကယ်ပြဿနာအဖြစ်နဲ့ရှိနေလားကျွန်တော်တို့
ကြည့်ရရဟိုဘလူးသုံးနေဆိုတာပေါ့နော်ဥပမာအဖြစ်ရောက်ဦးကိစ္စကြီးလို့ရှင်ပြောတယ်အားတော့ချောတာလေ။ဒါဒီရေတဘောက်ကကြည့်အဲ့ဒီညာကျတဲ့အတိုင်းဆိုရင်တို့က rule of engagement နဲ့နော်ကျွန်တော်တို့ right of menu ရဲ့နော် ဒီရဲ့လက်ဆွဲလို့တရားရာဇကျင်တော်ကြီးတွေအတိုင်းအတိအလိုက်နာတယ်လို့ပြောလို့ရတယ်ပြောလို့ရတာပေါ့ဗျာဒါပေမဲ့အဲ့တိုင်းဟုတ်မှုဆိုတာကျွန်တော်လည်းမသိဘူးကျွန်တော်တို့ကတော့ကျွန်တော်အသက်65နှစ်ရှိဘဝတစ်ကျော်လို့နှစ်အများစုကိုဆက်အနာကျင်စနစ်အောင်မှာကြီးမြင့်လာတဲ့အခါကျတော့အဲ့ဒီလူအဲ့ဒီလူကြီးများကြီးတွေဘယ်တော့မှမှန်လို့မရှိဘူးဒါ78မှာလည်းကျွန်တော်တို့ဩဂုတ10နှစ်မှာမြို့တော်ခမ်းမရှိမှာဆန္ဒပြမလူကြီးကိုအဘာကြီးနဲ့ဖြစ်ပါတယ်ဆိုတော့ဒီကလူကတောက်တောက်တယ်အဲ့ဒါမျိုးတလူအမျိုးတွေကျွန်တော်တွေ့ရတယ်။ဘောင်ဖုံးမောဖုံးမောအစီအခံကလည်းအဲ့လိုလာတာပဲ။ကြောင်းကျော်ကြီးနဲ့ကိုးလုံးကြီးနဲ့ပြစ်တာကမြည်ကြီးကြက်ကြတာလေပဲ။ဖုံးမောကရင်ပတ်မှန်တူတာပဲ။တဘောကဖုံးမောကဒိုင်းငင်ထိုးပြီးတော့ဒီကြီးစံကိုခံလိုက်တဲ့တဘောပဲမြည်ကြီးက။အဲ့ဒါမျိုးတွေဖြစ်တဲ့အခါကျတော့ယုံကြည်ရမရှိဘူး။ကြာထမ်းတဲ့ဥတွေတန်းဒိုင်းနာတဲ့ဒိုင်းနာတွေတော့မသိဘူး။နောက်အမြင်ရမယ်အဲ့လိုဒိုင်းနာလို့ရှိမရှိဥတွေတွေကိုပုံသားစစ်ဆေးတဲ့ကော်မရှင်ဆိုတာလေသူ့လူနဲ့သူ့ဘက်သားကြီးလွတ်လပ်တဲ့ပညာရှင်တွေဒီလူလူကိုသားကြည့်တယ်လို့ချင်းချင်းကိစ္စမှာကိုယ်တိုင်ပေါင်းတဲ့လူတွေမပါခင်းနဲ့တစ်ပတ်လုံးတစ်လုံးလုံးတဲ့အခါကျတော့ကျွန်တော်တို့လူအချင်းချင်းတွေမှာဘယ်တော့မှသမတ်တာတိကျတာမရှိဘူးကျွန်တော်ဖြင့်ကျွန်တော်တစ်ပတ်လုံးမှာအင်းတင်လူတက်မှုပါပဲဒီဓမ္မရောဘက်ကနေဒီအမှန်တိုင်းထုတ်ပြန်ပြတာကျွန်တော်ပြူးရနေတယ်တောင်းတာလည်းအလုံးကြီးကြီးတဲ့ကြီးမားတဲ့ကတ္တနာတွေဖြစ်တယ်လို့ကျွန်တော်ထင်တယ်
โอเคเสี่ยวเต็งตังเจซูอ่ะสรุปกูโบจีโอจนเมเจมาเลยซอซออูเต็งตังโหเมเรเมโกมาเวกูโบจีเนี่ยอซอไว้มาทอดปะซอละตะคูชีบาเลยดีอุบรีปะทันในเนี่ยมาอุบรีเนี่ยดีนีอุบรีจ้ามาปะตนาฤชีเนเลยสรุปดีโลผิดอย่างด้วยพอเลยบลูอสีแมนนี่โลอ่ะนี่แห
ละอธิก็တော့ปิตุลุตโตเยอคันกันนะก็เลยยีดีกว่าเลยสรุปอุบรีเนี่ยตะเกลงไหนตะเกลงไหนก็ติ๊กจ่องเปลี่ยนพี่รอพ่นสู่โลอ่ะตะโลนีอุบรีเนี่ยปิตุลุตโตก็ซีชะชะစစ်ဆေးကြီးရကြတော့မစစ်ဆေးခင်အတိမပြုခင်မှာလေအများပြည်သူပြည်အောင်ထုတ်ပြန်တဲ့နဲ့အများနောက်တော့မဟုတ်လေစွန့်ကျင်သူတွေနဲ့တိုင်ပင်ပြီးတော့သကလုံးတစ်လုံးချင်းတစ်လုံးချင်းကအစတကယ်ဒီဟိုပြမဥပဒေကိုခံမို့သလားဖွဲ့စည်းပုံအခြေခံဥပဒေကိုခံမို့သလားဆိုတော့ဒီကပြန်ဆန်းစစ်ဖို့လိုပါတယ်ဒါကဥပဒေကိုဆန်းစစ်ဖို့လိုတယ်အဲ့လိုပဲကျွန်တော်ကထောက်ပြခဲ့တဲ့အမိတ်ညီညွှန်ကြားချက်တွေပါအဲ့ဒီအမိတ်ညွှန်ကြားချက်တွေကိုလည်းအများပြည်သူပြည်အောင်နဲ့ဒီလိုလိုပဲစကားတစ်လုံးချင်းတစ်လုံးချင်းကိုအကြစီစစ်ပြီးတော့မှအတီးကျွရမျိုးတွေပြန်လုပ်တယ်နဲ့တချို့အမိန့်အညီညွှန်ကြားချက်တွေကပေဖက်တဲ့နဲ့ဟာလည်းအများကြီးရှိနေလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးသိန်းသန်းဦးရဲ့သဘောထားလည်းသိချင်ပါတယ်ဆရာ။တခုရှိတာကဒီလိုပေါ့လေကျွန်တော်တို့ဥပဒေတွေဘလောက်ပြင်ပြင်ဘလောက်ပြတန်းပြတန်းဥပဒေကိုဟိုလိုက်နာကျင့်သုံးရတဲ့ပုံစံတွေကလည်းတစုံတရာအရေးကြီးရဲလူတွေလို့ယူဆပါတယ်ဆိုတော့ဒီလိုလူတွေအတွက်ကိုရောအခုမြောင်းဦးမှာဖြစ်သွားတဲ့ကိစ္စဆိုလို့ရှိရင်လေဟိုဥပဒေတွေပြဋ္ဌာန်းထားတာရှိရမယ်ဥပဒေနဲ့အညီမကျင့်သုံးဘူးဆိုတဲ့သဘောထားအမြင်တွေလည်းရှိပါတယ်ဒီဥပဒေကိုစောင့်ရှောက်မယ်ကိုလူပုဂ္ဂိုလ်တွေကိုနိုင်ကိုဟာဟိုဥပဒေအတိုင်းမလုပ်မစောင့်ရွက်ဘူးဆိုတဲ့သဘောထားတွေလည်းရှိနေတယ်ဆိုတော့ဒီဥပဒေကိုလိုက်နာကျင့်သုံးရမယ်ပုဂ္ဂိုလ်တွေအပိုင်းရောစောင့်ရွက်မယ်ကိစ္စတွေမှာဘလို့အစီအမံတွေလိုရမလဲဆရာ
အမှန်တော့ဟိုသူတို့အပြစ်ပေးရေးယူဖို့ပေါ့ဗျာအဲ့ဒါကျက်ကျက်မှမလုံးမရပါအဲ့တော့ဥပဒေကြီးရှိပါတယ်သူအပြစ်ပြဆိုတော့ကျွန်တော်တို့ကြည့်ရတာတောင်းရတဲ့ဆွဲရင်းလက်ဆွဲနော်ရင်းလက်ဆွဲလို့ right of money ရဒီကိုကြည့်ရတာဘယ်လိုက်မှလည်းဟာလို့ rule of engagement ဒါပြီးမဲ့ဒါရင်းကိုဘယ်လောက်တိုင်းနာတယ်မလိုက်နာဘူးသူမှမသိဘူးမလိုက်နိုင်လည်းပဲကြက်တရာတစ်ခုတည်းရင်ကိုယ့်လူကိုဖုံးညှပ်ပြီးကြတာကြီးပဲကိုယ့်ဘက်ကမှားပါတယ်ဘယ်တော့မှဝင်ကအဲ့ဒါမျိုးစုံတက်ပြစီတယ်ဆိုလို့ကျင်တယ်အင်မတန်အမှဖြစ်ပြဖို့ကောင်းတယ်နော်ဒီဒါရင်းကကတော့ကျူးလူတဲ့ဒီအထက်အရာရှိနေတယ်။ကလေးတူဘူးဆိုဗျာ။ဟိုဒီလူတစ်ထရာနဲ့ပူပါတက်တဲ့လူမျိုးတွေကဝင်ပြီးတော့စုံစမ်းစစ်ဆေးတဲ့အခါမှာဘယ်လိုလုပ်ရမလဲဗျာ။အဲ့အဲ့ဒီခါကျတော့ကျွန်တော်ထင်တာကတော့ဒီလူစုံစမ်းဒီလူတွေဟာနော်တကယ်လို့ဥရိလိုက်နာမှုရှိတယ်ဆိုတာကျွန်တော်တို့မှာဒီစုံစမ်းစစ်ဆေးတဲ့အခွင့်အခုဒိုးရယ်ဗျာ။အဲ့စုံစမ်းစစ်ဆေးဖို့တခုကြီးနေတယ်လူတို့ဖွဲ့ရင်လည်းခုနကကျွန်တော်ပြောခဲ့တဲ့လိုလွတ်လပ်တဲ့ပညာရှင်တွေလွတ်လပ်တဲ့ကုသပြုသူတွေပါတဲ့ကိုယ်ကြီးနဲ့ဆက်မှတ်ပြီးတော့ဥပဒေကြာထမ်းခြင်းကိုဥပဒေခွင်ကြောင်းရတဲ့ဒီအချိုးဖောက်တဲ့ဥစ္စာမျိုးတွေပါပြင်းပြင်းထန်ထန်အရင်ကလို့ဆိုရဲအဲ့လိုမရှိရတော့အောက်ကကျွလွန်လိုက်အထက်ကဖုံးပစ်လိုက်နော်ဒါလို့ရှင်ပါလေ
ဟုတ်ကဲ့ဆရာကျေးဇူးပါကိုဘိုကြည်ရောက်ခင်ဗျာကျွန်တော်အချိန်2မိနစ်လောက်ရသေးတယ်ဆိုတော့ဒီဥပဒေကိုဆော့ရှောက်အောင်မဲ့ပုံကိုယ်တွေလူပုံကိုယ်တွေအပိုင်းရောကျွန်တော်တို့ဟိုလိုက်နာဆောင်ရမယ့်ကိစ္စတွေဘာတွေရှိရလဲယူဆလို့ကိုဘိုကြည်
ကျွန်တော်တို့ကဒီဟို power sharing ခေါ်တာပေါ့အနာကိုယုံမှုတွေကိုတိတိကျမြန်မာနိုင်ငံမှာဖြစ်မနေဘူးဥပမာရဲဆိုလို့ရှိရင်လည်းတိကျလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်နဲ့ဒါပေမဲ့ရဲကလည်းတိရဲလက်အောက်မှာရှိတယ်တိရဲကြီးကလည်းကာကျွတ်လက်အောက်မှာရှိနေတယ်ဆိုတော့အကကြောင့်ဒီ change of command ပေါ့အနာစင်သက်ပုံစင်းစင်တွေကလည်းရှင်းလင်းပြတ်သားမှုတွေမရှိဘူးနောက်တစ်ခုကရဲအင်အားကလည်းမြန်မာတိုင်းနိုင်ငံလုံးမှာ8000လုံးမှရှိတဲ့အကကြောင့်ဒီ50အတန်းလုံးကို ကာဝယ်ဖို့ဆိုတော့ကအတော်လေးဖြစ်နိုင်တဲ့ဟိုမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့အနေအထားမှာရှိနေပါတယ်ဒါတွေအကုန်လုံးကိုသူ့ပြင်ပြောင်းလဲဖို့လိုအပ်တယ်လို့နောက်တစ်ခုကဆက်တော့ဟိုဦးသိန်းသိန်းဦးထောက်ပြခဲ့တဲ့ဘူရော engagement နေဟို radio တစ်ခုကိုဘလို့နှိမ်နေရမှာဆိုတဲ့ဟာလေးစီမင်းစည်းကမ်းနေရှိပြီးသားပါအဲ့ဒီစီမင်းစည်းကမ်းတွေကိုတကယ်လို့လိုက်နာခြင်းရှိမရှိမရှိလို့ရှိရင်တက်တက်တက်အရေးယူနိုင်တဲ့အနေအထားမျိုးတွေရှိကိုရှိရပါမယ်အဲ့လိုပဲနိုင်ငံတကာစာချုပ်စာတမ်းတွေကိုလည်းလက်မှတ်ထိုးပြီးတော့နိုင်ငံတကာနဲ့လည်း engage ပြအောင်ကျွန်တော်တို့လုပ်ရမယ်အလုပ်တွေလည်းရှိပါတယ
်အဲ့
ဒီမှာပဲဒီရဲပြုပြင်ပြောင်းလဲဖို့အတွက်ဟိုအထောက်အကူရနိုင်မယ့်အနေအထားတွေနည်းပညာရောငွေကြေးရောဒီလိုရနိုင်မယ့်အနေအထားတွေလည်းရှိပါတယ
်ဟုတ်ကဲ့
ဒီလိုလုပ်ကြရတော့အများကြီးရှိပါတယ်အဓိကတော့2000ဖြစ်ပေါ်ပြီးချိန်တဲ့ဥပဒေပါ
โอเคပါဝင်ဆွေးနွေးပြတဲ့ကိုဘိုကြီးလူခွင့်ရရှင်ဖြစ်တဲ့ဦးသိန်းတန်းစာရေးသားပေးပို့သူတွေနဲ့တောတာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေညတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုပြန်ပြီးတော့နှာစင်ခဲ့ရတာပါရှင် VO American တန်ကထုတ်လွှင့်ပေးနေတဲ့ဆွေးနွေးကအစီအစဉ်ကိုစနေနေ့အင်္ဂါညတိုင်းမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးပါရရှင်
VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ပြည်ဝင်အမေရိကန်တန်ကနေ2018ခုနှစ်ဇန်နဝါရီလ28ရက်တနင်္ဂနွေနေ့မနက်ဖြန်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့တနအိစားအစီအစဉ်အစအဆုံးကိုမနက်7နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်သလို VOA Internet စာမျက်နှာကနားဆင်ခြင်းနဲ့ website လိပ်စာက bamis.voa news.com ဖြစ်ပါလေရှင်။တနင်္ဂနွေနေ့ညပိုင်းမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမြန်မာပြည်ကပေးစာဥစည်းသူအောင်မြင်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်နဲ့ကဘာတလှထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေနှာစင်ကြရဖို့ရှိပါလေရှင်။အခုတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကအစိုးရအဆောက်အဦပြင်ပမှာရှိတဲ့လူအုပ်ရှိရာနေရာမှာစနေနေ့ကအသေးခံကားဘုံးခွဲတိုက်ခိုက်ခဲ့တဲ့အတွက်တေဆုံးရသူကအနည်းဆုံး65ဦးရှိတယ်လို့လူပေါင်း163ဦးကျော်ဒဏ်ရာရရှိခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာဖြစ်ကြောင်းတာလီဘန်တွေကအချက်ချင်းပဲပြောဆိုခဲ့တာပါ။လာမယ့်အင်္ဂါနေ့ဇန်နဝါရီလ30ရက်နေ့မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်အခြေပြမင်ကွန်းပြောကြားမှာဖြစ်ပါတယ်။ဒီမင်ကွန်းမှာအမေရိကန်ရဲ့မိတ်ဆွေတွေနဲ့ရန်သူတွေနဲ့ပတ်သက်ပြီးရှင်းလင်းဆွေးနွေးမှာဖြစ်တယ်လို့ကမ္ဘာတဝန်အကြံပေးသမားချိန်မုံရဲ့အတွက်သူ့ရဲ့ကြိုးပမ်းမှုတွေကိုတင်ပြဖို့ရှိတယ်လို့ထရမ့်အစိုးရအဖွဲ့အကြီးတန်းအရာရှိတဦးကပြောပါတယ်။အသေးစိတ်ကိုတော့အင်ဗျူကထုတ်မပြောပေမဲ့နျူကလ িয়ার ထိပ်ဖူးတပ်ဒုံးကြီးအမေရိကန်နိုင်ငံကုန်းတွင်ပိုင်းအထိအရောက်ပြစ်ခတ်နိုင်စွမ်းရှိအောင်မြောက်ကိုရီးယားရဲ့ကြိုးပမ်းနေမှုတွေနဲ့ပတ်သက်ပြီးမင်ကွန်းတွင်မှာထည့်သွင်းပြောဆိုဖို့မျှော်လင့်ထားပါတယ်။အိန္ဒိယနိုင်ငံကိုတောရောက်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကစနေနေ့မနေ့ပိုင်းမှာအိန္ဒိယသမ္မတရမ်ဖနတ်ကိုဗင်နဲ့ညူဒေးလီသမ္မတအိမ်တော်မှာတွေ့ဆုံခဲ့ပါတယ်။ဒေါက်ဆန်းစုကြည်ကအိန္ဒိယသမ္မတကိုအဆင်ပြေတဲ့အချိန်မှာမြန်မာနိုင်ငံကိုလာရောက်လည်ပတ်ဖို့အတွက်လည်းဖိတ်ကြားခဲ့ပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုဟာနှစ်ရက်ကြာခီးစဉ်ဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဇန်နဝါရီ29စနေနေ့မှာတွားရောက်ပြီးနှစ်နိုင်ငံဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးမယ်အပြင်ဘင်္ဂလားဒေ့ရှ်နယ်စပ်ရိုဟင်ဂျာဒုက္ခသည်စခန်းတွေအဓိကရှိရာကောက်ဆက်ဘဇားကိုတနင်္ဂနွေနေ့မှာလေယာဉ်နဲ့တွားရောက်မှာဖြစ်ပါတယ
်။တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဂျွန်အဲလီဆန်ဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေပိုင်း6နာရီခွဲကနေ9နာရီအထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.